သာသနာတော်နှစ်1952ခုနှစ်ကောသာတက္ကရေ1950ခုနှစ်ဘုရားငယ်လာပြီးတော့17ရက်ဆန္ဒတိုင်းဗဟံမြို့နယ်ဇာတော်ရလန်းမင်္ဂလာရှိဓမ္မယုံတော်ဤအပြည့်ဝဲစေခြင်းမှပြုလို့အပ်သည်ရာဟုယံဓမ္မတရင်အခမ်းအနားဝယ်ဟောကြားအပ်သောပဋ္ဌာန်းယဒေသနာတရားတော်ဒီနေ့ညဓမ္မတရင်ခန္ဓာကိုရှင်းဖို့ပါတယ်ရှင်တော်များများဤမဟာကရုဏာကောင်းအာယုန်ပြုတာတိကျူဖွယ်စွာအတ္တဝရဏပနာမအာဒိတသံဃာဝင်ရှင်ပူဇော်ခြင်းဖြင့်စတင်ရအောင်ယောဂံဘောဓိဟိတိယသမေယံကာလံဓမ္မောအတိတုကရာမိခေရံသကောဘောဂာဝိဒါယနာတောသမောမဟာကာလုဏိကတတ္တာယောဂံသောဝိရိယမြာသောတတဝါဤခြံနာစီပါလုလာတောတာဘုံဘောခါတိနာထအမိညာတေရှင်တော်မြတ်ဗျာဒီတမောဂောတိဟိတိဂရေနောအိဋ္ဌတေချာတို့ဖြင့်တော်လဲအမေနိယယိတတိုင်းသာဘုရားရှင်မှာမစွာနိုင်တော်ကာလဝိအတိခြေသိမ့်နေတော်ရှိကြသောကာရပတ်တို့နောနောဤတော်ရတနာလောကဤအကျိုးစီးပွားအလုံးသာအတိကရယံမျိုးသာတဲ့ချေလက်အင်္ဂါမိတ္တကြီးမှာသမိတာရင်တထာဇဂီဆမင်းကြီးဟုကျေတိထဝေငါးပဲအစုလုံးခဲတော်မူလို့ကိုကရုဏာဘုရားရှင်ယံဒီတန်ကျိုးကိုအာရုံတော်ဝေရသည်ဖြစ်၏ခေရလခြင်းမြတ်သောအသက်ဆုံးမရဲ့နှလုံးဆရာကိုရောဤတန်ရင်တို့တကယ်လို့အတန်တန်ချိန်မှာများစွာရောက်တော်မူတဲ့အရှာလေးမဟာကရုဏီကသမတော်များရဲ့တာကရုသနာချစ်ခင်မှာကရုဏာရှင်ဖြစ်တော်မူသောအမနာတတဝိယများစွာသတ္တဝါဤဈာန်နာစီပါလိုလတောင်းကြကုန်ပေါင်းခါရတဲ့နာထအမိညာသူရှင်တော်မြတ်ရအာနမောယုတိပြောင်းကြောင့်မာနေပြောင်းလေကရောယုတိရှိခိုးရင်ဒီအတ္တဘဝကိုဆင်းဆက်တဲ့ဖြစ်ပါစေတည်းဒီအချမ်းမြတ်ဒေသနာဒီတရားကောင်းတဲ့လည်းဘုန်းကြီးတို့ဒီတမယီပေါ်မှာ၅ရက်တည်းပြီးဘာသာဝင်ရှိပါလေဒီနေ့အပိုင်းနဲ့ဟောဒီမယီညမှာအပိုင်းနဲ့အပိုင်းတော့စသည်ဖြင့်ဓာတ်ပစ္စည်း24ပစ္စည်းတစ်ခုစီတစ်ခုစီဒီနေ့ဘဝနဲ့ဘယ်လိုဆက်ဆံပြီးတော့ဘယ်လိုဆက်ခံယူရမလဲဆိုတာကိုဒီရှိနားလည်အောင်အပလိုင်းလုပ်တဲ့ဒီလိုဒီကံထားဒီမောပြောင်းဖြစ်ပါတယ်ရှင်းသာအချမ်းတရားတော်ဒီကိုဟောကြားတော်မူတဲ့မြတ်စွာဘုရားသခင်ကိုရောမြတ်ရှင်အမကန်ခြေဝေါမတဲ့ဒီပဋ္ဌာန်းတရားတော်ဒီကိုစဉ္ညေသုံးသက်တော်မူတဲ့အခါမှာခန္ဓာကိုယ်ရောကရောင်ကြီးရော60ကွန်ပျူတာပေါ်တယ်ဆိုတာပေါ်ရပါတော့ဝင်ကျွန်တော်စေတော့အလုံးကြောင်းနာဝရှိပြီလားဖြစ်တယ်အဲဒီလိုခန္ဓာကိုယ်ကရောင်ကြီးရော ထွက်ပေါ်ရမယ်ဆိုရင်ဘုရားမြတ်စွာဘုရားဉာဏ်တော်ကြီးကလည်းအမတန်ကျယ်ဝန်းအမတန်အစွမ်းထက်ဒီကံမန္တရာကိုတိမဲ့သာတ္တိရှိတယ်ပဋ္ဌာန်းဉာဏ်ကြီးရတဲ့ထိုဉာဏ်ကြီးခြေတော်ပြသလို့ရအောင် အဆုံးစားအတန်းတန်းမရှိအောင်ကျင်ဝန်းနေကျင်ဝန်းနေပဲတော့ရသော်ပြားရဲ့ဉာဏ်တော်ကြီးကြီးတော်ပဋ္ဌာန်းကြီးရဲ့ကျယ်သည့်အပြည့်ကြောင့်ဘုရားရသော်ရဲ့ဉာဏ်တော်ဟာပဋ္ဌာန်းချမ်းကြီးမှန်အလုံးစုံရောရောနှိမ့်ချပြီးတော့ပိဋိစေညာပါဝါဖြစ်ပေါ်စေသောပိဋိရှင်တော်စိတ်တွေကရှင်မြတ်ပြားရဲ့ခန္ဓာကိုယ်မှာရှိတဲ့တွေးတွေတားတွေဖြူစင်ဝင်လို့စေတော့ခန္ဓာကိုယ်ကတောင်းကြီးတွေပြေးပြတ်တာဆိုလိုတာကတော့စိတ်ကစားအကြောင်းရှိမိုင်းဘုံကမ္မပေါ့ဟောစိတ်ကြောင့်ဖြစ်ပေါ်လာတယ်အဲ့လိုဓမ္မပုဂ္ဂိုလ်တွေရှိတယ်လေဒီကြည့်ဖြစ်နေတဲ့အချိန်မှာသူအသားအရာသောတာဖြစ်နေတဲ့အချိန်အသားအရာမတူဘူးအပြင်းမှာအကြောင်းလေးလေးလေးလေးမထွက်တော့လည်းပဲသောတာဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့အသားအရာနဲ့ဒီကြည့်ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့အသားအရာလည်းလည်းရိပ်မှန်လာပြီးတော့ပေါ်လာမျိုးရှိတယ်။ဒါကြောင့်ရစိတ်ပြောရတော့အနန္တရှင်စင်ရဲ့ဒီအတွက်ကြောင့်ခန္ဓာမျိုးမှာရှိတဲ့စိတ်တရားရုပ်တရားအနန္တပြောင်းပါစေတနာယုတ်ရဲ့အစွမ်းရောက်ကံစားဥဒ္ဒစာယုတ်ရပါလည်းမိမ့်မယ်ရင်းမရှိတောက်တောက်လာတော့ခန္ဓာကိုယ်မှာရှိတဲ့ရုပ်ခန္ဓာရုပ်ပိုင်းဆိုင်ရာတွေဟာအယောင်တလက်နဲ့အရေးကြီးတဲ့အယောင်တလက်နဲ့ဝင်ပြောင်းလာတယ်။ဒါကြောင့်မို့ခန္ဓာကိုယ်တော်ကသဒ္ဒါရောဝိရောစပြီးတော့သက်ဆိုင်ရာပင်ကိုယ်ရှိတဲ့အနေထားအယောင်တွေဟာဖိတ်ဖိတ်တောက်လာပြီးတော့ရောင်ကြီးတော့ချောင်းတယ်ဆိုတာဖြစ်လာတယ်ဒါအာလံကြီးကြတဲ့လည်းပဲယောဂီတို့ချောင်းတယ်ဆိုတာဏိဒတိတ္တဏိဒဩရကသေစိတ်ပပပလာတဲ့ယောဇောယောကြီးရောသက်ဆုံးရဲ့ခန္ဓာကိုယ်မှာအယူရောအဆင်းရှိတဲ့စံပင်တို့နှလုံးကိမာရှိတဲ့အနေရောင်တို့မျက်ခုံးပွေးတို့စသဖြင့်သက်ဆုံးရဲ့တဏ္ဍမရှိတဲ့အနေရောင်အယူရောင်ရှိတဲ့အရာတွေကဖိတ်ဖိတ်ကြောက်လာပြီးတော့ပြောရအောင်ပြောနေဖြစ်တယ်။ဒီလိုသဘောပေါ့။ဒါကတော့ဘာရှိတဲ့အရေတို့ဘာလို့လဲ။တသောပြားရဲ့အဆင်းကရွှေဝါးရွှေရောင်လိုဝါဝဲနေတဲ့အဆင်းရှိတော့အဲ့ဒီအဆင်းကြီးဖိတ်ဖိတ်ကြောက်လာတဲ့အခါကျတော့ဝါလာရောင်ရှိတယ်။ဒါတော့ဘာလို့ကဒီရှိတော့ယောက်ျားတွေဖြတ်တယ်၊သွေးတော်တို့ကနေပြီးတော့ဒီရောယောက်ျားဖြတ်တယ်၊နှကန်းတော်တို့လည်းပွားတော်တို့ကြီးနေတဲ့အရာတွေဘာသာကြတာပို့ပြီးတော့ဒီရဲ့ဒီသတ်ပါလာတဲ့ယောက်ျားတွေဒီလိုဖြတ်တာ။ဒီလိုဒီကလောကြီးကဩရတဆိုတဲ့ဒီဒီကြောင့်နေတာတစ်ခုနဲ့တစ်ခုအဒီနဲ့အချင်းရောစားလိုက်တဲ့အခါကျတော့ပန်းအောင်ဖြစ်လာတယ်။ဒါဝဲမေစိတ်ထားတော့ခေါ်ပြီးတော့မောင်းတော့ရောင်ကြီးတော်ပမာရရပြန်လေးရှိတယ်ပေါ့။ရောင်ကြီးတော်ဒီလိုထွက်လာတယ်။အဲ့ဒီရောင်ကြီးတော်၅မျိုးရောရှက်ပြီးတော့ထွက်လာတဲ့အခါကျတော့ပပတနာအပြုံမျိုးဖြစ်ဖြစ်ထွက်လာတယ်။ဒီပဓာန်လေးရတော့ဒီလိုဆင်ခြင်လာတဲ့အခါမှာလက်တော်ပြန်ဉာဏ်တော်မှာအဲ့ဒီကံမဆောင်းရည်ဖြစ်ဖြစ်တောက်ပလာပြီးပဋ္ဌာန်းကျမ်းကြီးကလည်းကျေဝန်းတယ်အနန္တတရားတို့ဆိုတဲ့အတိုင်းပဲမကုန်နိုင်တော့အောင်ကျေဝန်းတဲ့ဒီနန်းတွေကမှဉာဏ်ချက်စားနေတာချက်စားလို့ရညာဝတ်တံညေယံတာဝတ်တံညာယံညေညာနာသိစရာဒီအတိုင်းညာရှိသလောက်သိတဲ့ဉာဏ်ကြီးကလည်းလိုက်ပြီးသိရတယ်ညာဝတ်တံညေယံတာဝတ်တံညာနာလို့ဆိုဘုန်းကြီးတို့တွေကတော့သိစရာတွေကများပြီးတော့သိတဲ့ဉာဏ်ကအားနည်းနေတယ်ပေါ့။လက်ဆောင်များတော့သိစရာတွေများတော့ဉာဏ်ကြီးကအကုန်လိုက်ပြီးသိတယ်ဖြစ်လို့ပြောတာ။နောက်တော့မှသိစရာများတာတော့အမှန်နဲ့ပေါ့။ဆိုတော့သိနိုင်တဲ့ဉာဏ်ဆောင်းအားတော့သိစရာမှန်တရားကိုသိဖို့ဆိုတဲ့ဆောင်းအားတော့လူတိုင်းမရဘူးပေါ့။အဲတော့လက်ဆောင်များပေါ်လာတဲ့ဒီမှာတော့ရာဝတ္တကဉာဏ်ဉာဏ်သိစရာတွေများတော့များတော့သာဝတ္တဉာဏ်ဉာဏ်တော်ကြီးရဲ့လိုက်ပြီးတော့ကျေဝေါ်နေတယ်တဲ့။ဟောဒီပဋ္ဌာန်းကျမ်းကြီးကိုဆင်ခြင်လိုက်တဲ့အခါကျတော့ ်ဘယ်လိုကြီးနဲ့ဣဇရာအာရုံတွေကအဝင်ဝင်ချက်ဖြစ်သွားလို့ခန္ဓာစရိတွေကဥပမာပြတာလေအမဒန်ကြီးမားတဲ့ဝေလာငါးကြီးတွေကမြေချောင်းအိုင်ထဲမှာဆိုရင်ဘလူးသာမတော့တာကုန်းတယ်ပုံမှာပေါ့တကယ်တော့ဒါကြီးတွေရတဲ့တော့ပြည့်ဝေလာငါးကြီးတွေဟာချောင်းချိုးပြီးတော့ကုချက်နိုင်ခုတကယ်ကြီးကအလွန်ကျယ်ပြီးအဲ့ဒါကြောင့်လွတ်လောက်ပြီးတော့ချက်စားနိုင်တယ်တဲ့အဲ့ဒါမျိုးလို့ပဲလက်ဆောင်ရရဲ့ဉာဏ်တော်ကြီးကပထမ်းချမ်းစင်ရင်သုံးတက်လိုက်တဲ့အခါမှာပထမ်းချမ်းကြီးရဲ့ကျေဉာဏ်တော်ကြီးရဲ့ကြီးအဝင်ဝေကျဖြစ်ပြီးတော့ပီတိကြီးချက်လာလိုက်တာချက်လာတဲ့ပီတိစိတ်ဆွမ်းအားတွေလည်းထုတ်လုပ်လိုက်တဲ့ရုပ်ဟာအလုံးစင်ကြယ်တန့်ရှင်းလာပြီးခန္ဓာကိုယ်ကပိတ်ပိတ်ပိတ်ပိတ်နဲ့ရောင်ကြီးတော်ကြီးထလာတယ်လို့ပြောတော့နော်အမိဓမ္မာကုန်ကြံစင်နေသုံးတဲ့ယရဏကရတတ္တဟာယရဏဆံရောင်းတော်မှာနေထိုင်ရင်းမြတ်စွာဘုရားအမိဓမ္မာဇတိကိုစင်နေသုံးတတ်ပြီခန္ဓာဝံရောက်တဲ့အခါကျတော့မှဒီအမိဓမ္မာတရားကိုဟောကြားဟောကြားတဲ့ကျဲ့ပါအမိဓမ္မာတရားလေးမှာတော့အကျေဝန်းလို့အခက်ခဲဆုံးနည်းနည်းဆုံးလို့ပြောတဲ့ပဋ္ဌာန်းကျမ်းကိုနောက်ဆုံးမှဟောကြားတော်မူခဲ့အနန္တမယသမန္တပဋ္ဌာနာမိမိကလည်းဆုံးသတ်မရှိအောင်မိမျိုးစုံနဲ့ပါရိပဋ္ဌာန်းကြီးကိုလက်ဆောင်ရတဲ့ရှင်ကိုရုံမြတ်ဟာမိမျိုးစုံနဲ့ခွဲခြားစိတ်ချပြီးတော့ဟောလိုက်တာမဆုံးနိုင်တော့အောင်ကျေဝန်းများပြတာပေါ့ကာဝိမာနဒီမှာတက်ပြီးတော့ဟောတဲ့ပဋ္ဌာန်းကျမ်းကြီးကအခုဒီကလေးလူကြီးမှာမှတ်တမ်းတင်လာတဲ့ပဋ္ဌာန်းကျမ်းနဲ့တောင်ရစွာကျင်ဝန်းနဲ့ဆိုတာလူကြီးမှာရှိတဲ့ပဋ္ဌာန်းကျမ်းကရှင်သာရိပုတ္တရာမထေရစီစဉ်ပြီးတော့ထားတဲ့အကျဉ်းမျှတာဖြစ်တဲ့ပဋ္ဌာန်းကျမ်းပဲဖြစ်တယ်အဲဒါကိုအဘိဓမ္မာဝါစနာမေဘောတာရိမုတ်တခြေရာကောဘောတဲ့လူကြီးလူတော်ကမှာအဲ့ဒီအဘိဓမ္မာကျမ်းကြီးရဲ့အစင်ဟာအဘိဓမ္မာကျမ်းကြီးစီရင်ထားပုံမှာရှင်သာရိပုတ္တရာမထေရရဲ့စီရင်ချက်တွေဖြစ်တယ်ရှင်သာရိပုတ္တရာကအစတင်လာတယ်လို့ပြောလို့ဆိုတာဒါဝိဓမ္မာဟောတဲ့တရားဆိုရင်ကြီးတယ်မကကျေဝေါဉာဏ်ရတာလည်းလို့ပြောလို့မှတ်ရတာပဋ္ဌာန်းကျမ်းကြီးရဲ့ကျေဝေါနည်းနည်းပုံကိုတရားလိုလိုက်ဟာအကဲခံပြီးကြပါဘူးအထာကြီးကိုရှင်းလို့မရတာအာရဏမတိထိုင်ရတဲ့ပရိယပฏิပတ်ချက်တဲ့ရုပ်ကိုအထုတ်နေရတဲ့ဆရာတော်တန်တော်တွေဟာပဋ္ဌာန်းကြီးကိုလေ့လာကြတယ်သိကြတယ်ပဋ္ဌာန်းကြီးရဲ့ကျေဝန်းမှုနိုင်နိုင်မှုခက်ခဲမှုတွေကိုသင်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိကြဒီလိုဆိုတာမဟာတိတ်ကသတ္တမဖြစ်ဆိုတာရှိတယ်။တတိဓမ္မိယအိတတတ္တလို့ခေါ်တယ်။အဲဒီမဟာတိတ်ကသတ္တမဖြစ်ရဒီလိုဓမ္မနေပြီးတော့အိန္ဒိယသဘောကလာကိုဖြတ်ပြီးအိန္ဒိယနိုင်ငံဗုဒ္ဓဂယမဟာဘောဓိကိုရှ िख ုပူဇော်ဖို့ဆိုပြီးတော့ကျောက်ခေကံဒီသင်္ဘောကိုစီးပြီးတော့သွားခဲ့ဆုံးတယ်။ဒါလည်းဒီလိုမြင်ရင်သူစဉ်းစားဆင်ခြင်မိတာတော့အော်ဒီပြည်ကြီးကသူ့ရဲ့မျက်စိတစ်စုံအမြဲတမ်းကြည်ပြောရတယ်ပြည်ကြီးပါလားတိုင်းလုံးကြီးတွေကလည်းတောင်ပမာကြီးတွေပြည်ထဲမှာတိုင်းလုံးကြီးတွေပေါင်းပြီးတော့အမဒန်ကြီးမားတဲ့တန်ယုံကြီးတွေနဲ့ပြင့်တဲ့တွေနဲ့မျက်စိတစ်စုံမဆုံးနိုင်အောင်ရှိတဲ့သင်္ကေတကြီးကိုကြည့်ရင်းလာနေပြီးတော့ဘာသာစင်တာလေးလို့ဆိုရက်ဆောင်ရဟောကြားတော်မူတဲ့ပဋ္ဌာန်းကျမ်းကြီးနဲ့စိတ်ထဲမှာသွားနှိုင်းရှင်ကြီးရဲ့တာဖြစ်တယ်။သင်္ကေတကြီးကကျေတော့ကျေတဲ့နည်းနည်းတက်တယ်။သို့တော်ပင်လဲဆိုတော့ဟောဘက်တန်းဒီဘက်ကရှိနိုင်နေတဲ့ပေါ့။အဲ့ဒါဆိုတာလည်းအတိုင်းအတာတစ်ခုကြီးပြောလို့ရတယ် ပဲကျမ်းကြီးဆိုတာရှိသေးတယ်။လက်စောပြောင်းဟောထားတဲ့ပဋ္ဌာန်းကြီးကတော့ဒီလိုအကန့်အသတ်ကိုမရှိနိုင်တော့အောင်ကျေလဲကျေလဲနဲ့ပါလိမ့်မယ်။ဉာဏ်နဲ့စိတ်သားပြီးပဲကြည့်လိုက်တဲ့အခါပြည်ကြီးမှာတန်ရုံးကြီးရှိတယ်လို့ပဋ္ဌာန်းကြီးပါတယ်ပဲအမတန်များပြားတဲ့ဒီနည်းရာတွေရှိတယ်လို့ဆိုတာကိုပြည်ကြီးကိုကြည့်ရင်းကြည့်ရင်းနဲ့ပဋ္ဌာန်းကြီးကိုဆင်ခဲ့လိုက်တာပိဋိကြီးဖြစ်လာ။အော်ပြည်ငယ်လေးကျေပဋ္ဌာန်းကြီးပါလားဆိုပြီးတော့မဆောင်ရရဲ့ဉာဏ်တော်ကြီးကိုပဋ္ဌာန်းဒေသနာတော်ကြီးနဲ့ပြတ်တော်ရရဲ့ဉာဏ်တော်ကြီးကိုမှန်းဆကြည့်ယူရင်ပိဋိကြီးတသိမ့်နဲ့ဖြစ်လို့အဲ့ဒီလိုပိဋိကြီးကိုဝိပဿနာသင်ပြီးတော့ရှုစင်မြင်လိုက်တဲ့အခါတော့ဘုံပိဋိကိုခွာပြီးတော့ဝိပဿနာရှင်းစင်ကိုကျင့်ကြတဲ့အတိုင်းစင်မြင်တော့လိုက်တဲ့အခါမှာဉာဏ်အဖြစ်ပါလေလို့ပြုလို့ဆိုတာအဲ့တော့ဗဒံတည်းရဲ့ခြေဝန်းနဲ့နည်းမှုကိုစင်ကြယ်စမ်းသမ်းပြီးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပိဋိချင်းလိုက်ရမှာပါ။အော်တော့ကောင်းအောင်ပဲကောင်းရတဲ့ဤစနစ်ဒီနဲ့ရသော်ပြဟောထားတဲ့ရသော်ပြရဲ့ဉာဏ်တော်ကြီးဟာအလောအတ္တမမှာတော့ဒေသနာတော်ကိုကြည့်ရင်ရသော်ပြရဲ့ဉာဏ်တော်ကိုမှန်းဆကြည့်လို့တန်ရတယ်အဲဒီနေရာမှာပဋ္ဌာမလို့ဆိုတာသဘာဝိတာရောဘာသာလို့ပြန်မယ်နဲ့ပဋ္ဌာမဆိုတဲ့စကားလုံးကိုပဋ္ဌာမလို့ပဲဒီလိုမှသာပြန်ပြီးတော့ခေါ်နေတာအဲတော့ပဋ္ဌာမရဲ့အသေးစိတ်ကပါလေပြည့်စုံပြီးရင်ကိုသိဖို့လိုတာပေါ့ပတ်ဆိုတာမျိုးစုံအမျိုးမျိုးလို့ပြောရတာပရဲ့အသေးစိတ်ကမျိုးမျိုးလို့ပြောရတာသာသာအကြောင်းများလေအမျိုးမျိုးသောအကြောင်းများလေစုပေါင်းပြီးတော့အကျိုးများလေထုံးထုံးနေပုံကိုအကြောင်းအမျိုးမျိုးကိုရှင်းရှင်းပြတဲ့ဒေသနာတော်ကြီးကိုပဋ္ဌာန်းပါလို့ဒီလိုနာမည်ပေးတာနော်ဒါအတိတ်ကတည်းကအရှင်ဖတ်ဆိုတာဒါပေမဲ့ကပဋ္ဌာန်းဆိုတဲ့စကားလုံးကြီးခွဲခြားစိတ်ချကြည့်ရှုခြင်းဆိုတဲ့အတိတ်ကဘိပဇ္ဇနာတာမေဆောဘုရားအရဟံမင်းကိုခွင့်ချစေကြပြီးတော့ဟောကြားလို့ရှိတယ်။ဓမ္မပုဂ္ဂိုလ်တွေကြည့်လိုက်တဲ့ဆင်တစ်ခုကိုမြင်ရတယ်။ဘာဖြစ်လို့ခွင့်ချစေချင်တာဆိုမရှိ။ဒီသေဘပညာရှင်တွေဓမ္မပုဂ္ဂိုလ်တွေကကြည့်တော့ရေလို့ဒီသေဘပညာရှင်တွေကြတော့ပါတော့ H2O လို့ပြောကြ။အော်ရေထဲမှာဖွဲ့စည်းထားတဲ့အရာနှစ်ခုကိုကြည့်ဒါဆန္ဒကြည့်တယ်နော်။မြတ်စွာဘုရားကလည်းရေစုဆိုတဲ့ကဲမှာရုပ်ရှိခုရှိတယ်ဆိုတော့ဖတ်တယ်။ကျေးဆိုတာရှစ်ခုအပေါင်း Unity of 8 material qualities ။ရုပ်ရှိခုတို့ရဲ့အပေါင်းကိုမြေတို့ခေါ်တာ။တို့ကမျိုး၃မျိုးပဲတွေ့တယ်။ H2 ဆိုတော့ Hydrogen ကမျိုးနဲ့ Oxygen တစ်မျိုး၃မျိုးအကျံသုံးမျိုးပေါင်းထားတာကိုရေလို့ဆိုတော့ဒီလိုစကားပေါ့ဒီမှာရှိတယ်။ရသောရဲတယ်ရောအထက်ကရရှိခုကိုခေါ်တယ်။ Unity of 8 material qualities အဲ့ဒီရှိခုပေါင်းထားတာကိုရေလို့ပြောတာ။ဟောပဋ္ဌာန်းဆိုဒီအဘိဓမ္မာဒေသနာတော်တွေဟာဒီလိုအရာခတ်သိမ်းမှုသဘာဝတရားတွေကိုခွဲခြားစိတ်ကြပြီးတော့မြင်ရှိတယ်။ခွဲခြားစိတ်ကြပြီးတော့ဟောဒါကြောင့်မလို့ပဋ္ဌာန်းဆိုတာကြတော့ရသော်ဘုရားကအကြောင်းတရားတွေနဲ့အကျိုးတရားတွေကဘယ်လိုဆက်သွယ်ပြီးတော့အကြောင်းတရားတွေကအကျိုးတရားတွေကိုဘယ်လိုပံ့ပိုးထားလဲဘယ်လိုဖြစ်စေလဲဘယ်လိုတည်ထောင်အောင်ထောက်ပံ့ကူညီနေလဲဆိုတဲ့သဘာဝတွေကိုရှင်းပြတယ်တကယ်လို့ရှင်းမယ်ဆိုလို့ရှိရင်ရသော်ဘုရားကရှင်းပြတာအတ္တလောကကြီးအကြောင်းနဲ့ဩကာသလောကကြီးအကြောင်းရှင်းပြတာအတ္တဝါအလုံးမှာဟောဒီပဋ္ဌာန်းဆက်လေးပစ္စည်းတွေအကြောင်းတရားတွေအကျိုးတရားတွေနဲ့နေစဉ်နေနေကြကိုယ်ကတိပဋ္ဌာန်းမိလို့ပေါ့ဒါကြောင့်မလို့အလုံးကြီးဒီလိုလိုက်ပါ24နာရီက24ပစ္စည်းနဲ့နေနေကြတာအလုံးပြောလို့ရတယ်ပေါ့24ပစ္စည်းရဲ့ထောက်ပံ့တဲ့လူတွေက24 ၄နိုင်မှာတက်ရှင်နေတယ်။၂၄နှစ်ရှိရဲ့ထောက်ပံ့ခင်းပြီးတော့တက်ရှင်နေရှိ။အဲ၂၄နှစ်ရှိဆိုတာမတူတာလေးတွေကိုပြောတာ။ဒါပေမဲ့24မျိုးနဲ့6ပါးလေးနိုင်တာမဟုတ်ဘူးတဲ့။တမျိုးတမျိုးစဉ်အကြောင်းပေါင်းရောက်ကြစွာ6ပါးပြီးတော့သွားတာ။အဲ့ဒီအကြောင်းတွေကိုနည်းမျိုးစုံအောင်အကြောင်းနဲ့အကျိုးတွေဆက်သွယ်မှုသဘာဝတရားတွေကိုရှင်းပြတာဟာပဋ္ဌာနာလို့။အဲ့ဒီပဋ္ဌာနာလို့ဆိုတဲ့ပဋ္ဌာန်းကြီးရရှင်းကြတော့မယ်ဆိုတော့မြတ်စွာဘုရားကအောင်စီရေ24ခုပြေတာအာရုံကြီးတဲ့အတိတ်ပစ္စယောအာရမဏပစ္စယောဒီကတိပစ္စယောအောင်စီ24ခုပြေတာပစ္စယကို၃နဲ့ဆိုတဲ့လောကပါလို့ဆိုဖြစ်ပေါ်အောင်အပြုပြုတယ်သုံးလို့ဖြစ်ပေါ်လာတဲ့အရာကိုဇက်ကြည့်နေအောင်အပြုပြုတယ်အဲ့ဒီအကြောင်းတရားကိုဆုံးအဲ့ဒါကိုကျေစုပြုတယ်လို့ခေါ်တာကျွန်တော်ကိုကျေစုပြုပြီးဗာလိပြေလာမှာဆိုအခုလုံးပြေတာပဲကျေစုပြုတယ်ဆိုတာအဲ့ဒီအစ္ဆယောဥပါကာရကိုကျေစုပြုတယ်ဆိုတဲ့ဇာတ်ကလည်းမင်းသားအဲ့တော့ကျေစုပြုတယ်ဆိုတာအကြောင်းများကြီးမရှိသေးတာကိုရှိအောင်လုပ်ပေးတယ်ဒါတခုရှိပြီးသားကို maintenance လုပ်တယ်ရက်တက်နေအောင်လုပ်ထားပေးတယ်ဒီမခုအစ္စရာရဲ့အတိတ်ကချစ်စီတဲ့ဒီတန်းစီအဲ့ဒါကိုကျေစုပြုတယ်လို့ခေါ်ရှေ့တိုင်းကကျေစုပြုဖို့ကျေစုပြုပြီး24ရက်ရှိမှာရှေ့ရက်ခေါ်ပါလိမ့်မယ်ဟေတုပစ္စယောဟေတုဆိုတဲ့အတိတ်ကတော့ဘာဒီနေရာမှာဟေတုဆိုတာအကြောင်းတရားလို့ပဲတာမန်ရဒီနေရာမှာတာမန်အကြောင်းတရားမဟုတ်ဘူးဆိုတာခိုင်မြဲစေတဲ့အကြောင်းတရားဆက်လက်ရှင်သန်နေအောင်ထောက်ပံ့ပေးတဲ့အကြောင်းတရားဖြစ်ပေါ်စေပြီးဆက်လက်ရှင်သန်နေအောင်ထောက်ပံ့ပေးတဲ့ဘဝတရားကိုဟေတုလို့ခေါ်တယ်အာရမဏဆိုတာစိတ်ရဲ့ပြောင်းလဲရစိတ်ရဲ့ဖြစ်ပေါ်ရအကြောင်းတရားတွေအာယုံအကြောင်းတရားတွေအဓိပတိဆိုတာကတော့ဖြစ်ပေါ်လာတဲ့စိတ်ကိုမမိုးထားနိုင်တဲ့သဘာဝတရားကိုပြောအနန္တရလို့တမန္တရလို့ဆိုတာရှင်းစိတ်နဲ့နောက်စိတ်ရှင်းတိုင်းမှာဖြစ်တဲ့နန္ဒရားနဲ့နောက်ပိုင်းမှာဖြစ်တဲ့နန္ဒရားတွေရဲ့အကြောင်းမှာဘာမှအခြားအပေါ်မရှိပဲနဲ့ရှင်တရားကတော့တရားကိုကျေစုပြုတဲ့သဘောပေါ့။အဲ့လိုမဆက်ရည်ပစ္စည်းမှာဆိုင်ရဆိုင်ရသဘောဝတရားတွေနဲ့ရသော်ပြားက24မျိုးလို့ကျေစုပြုဖို့ကျေစုပြုပြီး24မျိုးကိုခေါင်းစည်းကြီးချပတ်ပြီးတော့ရသော်ပြားအေးတယ်။အေးပြီးတဲ့အခါကျတော့မှအသေးစိတ်နဲ့ပြုစုလို့ပြုစုပေါ့။အဲ့ဒီထက်ကအဘိဓမ္မာသတ္တအကြောင်းမှာ24ပစ္စည်းကိုအချင်းချင်းလိုက်လို့ရှိရင်အာရမဏပစ္စည်းကမ္မပစ္စည်းဥပါဒိဋ္ဌိပစ္စည်းအဋ္ဌိပစ္စည်းလို့အာရမဏဥပါဒိဋ္ဌိကမ္မအဋ္ဌိအဲ့ဒီ၄ပစ္စည်းရဲ့မှာဆရာဆရာပစ္စည်းတွေအားလုံးဟာအကျုံးဝင်သွားတယ်အင်္ဂလူရင်းဖြစ်သွားတယ်ပေါ့24ပစ္စည်းကိုချုံပြောရတော့၄မျိုးနဲ့ချုံပြောလို့ရတယ်လို့ဆိုပြီးတော့အဘိဓမ္မာသင်္ခါအကြောင်းမှာပြတ်တာရှိတယ်။ဘုန်းကြီးတို့24ပစ္စည်းကို၄ပစ္စည်းချုံပြောတဲ့နည်းနဲ့ပို့ပြီးတော့တော့ချုံပြောလို့ရအောင်မလားလို့စဉ်းစားပြီးတော့ကြည့်လိုက်တဲ့အခါကျတော့ဖြတ်ချုံလို့ရသေးတယ်ဆိုတာတွေ့ရတယ်။ဖြတ်ပြီးတော့ကျောင်းမှာတော့ဆိုရင်အဋ္ဌိနဲ့ဓာတိဘက်ကိုလည်းအပေါ်ဝင်သွားနိုင်တယ်24ပစ္စည်းများအဋ္ဌိအမျိုးသားဆိုတာအကြောင်းတရားနဲ့အကျိုးတရားနှစ်ခုစလုံးရှိနေခိုင်းမှာထောက်ပြုပြုရဲ့ကျေစုပြုအဲ့ဒါကအဋ္ဌိအမျိုးသားလို့ခေါ်တယ်အကြောင်းတရားကလည်းရှိနေခိုင်းဖြစ်ရမယ်အကျိုးတရားကလည်းရှိနေခိုင်းဖြစ်ရမယ်ဒ အဲ့ဒီရှိနေတိုင်းမှာယေရှုပြုတာအဖြစ်ဖြစ်တယ်မရှိပစ္စည်းဆိုတာမရှိတော့တဲ့နောက်မှာယေရှုပြုတာသူကရှိနေတိုင်းမှာယေရှုမပြုဘူးအကြောင်းရင်းကလောကချုပ်ငိမ့်သွားတော့မှအဖြစ်ပြန်ပေါ်လာတာဟောဒါမရှိအဲ့တော့အဖြစ်အုပ်စုနဲ့မရှိအုပ်စုနှစ်ခုပဲရှိတယ်ဒါထပ်ပြီးတော့ချုပ်လိုက်တယ်ဒီအကြည့်နဲ့ရှိဆိုတာဒီပြည့်ဉာဏ်မှဆိုရင်တော့ဖလိုဆိုပြီးကထားမယ်။တာမန်ရှိတယ်ဆိုလို့ဆိုတာမဟုတ်ပါဘူး။ဒီမစက်နေတဲ့စီမံတယ်လက်တော်ပြားကအကြည့်နဲ့ရှိလို့ထပ်ပြီးတော့ခေါ်တာ။အယူဝါဒကြီးရတယ်ပတ်သက်လာလို့ရှိရင်ဟောဒီအကြည့်နဲ့ရှိဆိုတဲ့စကားလုံးနှစ်ခုကဘာလို့ဥတည်ပြီးတော့ပြောရတယ်လို့ဆိုတာ။အကြည့်ဆိုတာထာဝရရှိနေတဲ့အရှိကိုအကြည့်။နတ်ရှိဆိုတာသာဝရရှိနေတာမဟုတ်တာလို့လက်ရှိဒီတော့ပြောသာဒီဝါရလေးရမှာဆိုလို့ရှိရင်သူကဗာမေဆက်ဆက်ပြီးပြောလို့ဆိုအချိဆိုတာအတ္တလို့ဆိုရဲချင်းချင်းယူဆချက်ကလေးတစ်ခုသူရဲ့တသိတ္တဝါတွေထဲမှာဆိုးဆိုတဲ့အတ္တဆိုတဲ့ခံရတဲ့အရာလေးကသာဝရရှိတယ်လို့ယူဆတာအချိသာဝရမရှိဘူးဖြစ်ပြီးနောက်ရတော့ပြတ်သွားတာပဲပြီးတော့လည်းဘယ်တော့မှပေါ်လာတော့သာဝရမရှိတော့ဘူးဆိုတဲ့အဓိယူဆတဲ့ကောင်ကနတ်ကြီးအဓိဆိုတာသတ္တဝါရအရင်ညွှန်ပြီးတော့ပြောတယ်နတ်ကြီးဆိုတာဥစ္စေတဝါရအရင်ညွှန်ပြောတယ်ဒါကအယူဆရေးရတဲ့ပတ်သက်တဲ့အဓိနတ်ကြီးပထမလာတဲ့အဓိနတ်ကြီးကဒီလေးပဲမဟုတ်ဘူးနော်အကြည့်ဆိုဒီမှာအကြောင်းတရားရောအကျိုးတရားရောနှစ်ခုစလုံးရှိနေတဲ့အခိုက်မှာအကြောင်းတရားကအကျိုးများကိုပြည်ပြီးပဲ။နတ်ကြီးဆိုတာတော့မရှိတော့မှပြည်ပြီးပဲလို့။ဟောဒီဘာဝနှစ်ခုပြချမှာပါ။ဒါဆိုရင်ဒီစီကိုအင်းချုပ်လိုက်လို့ရှိရင်ဘာလို့နှစ်မျိုးထဲမှာအားလုံးဝင်သွားတာလဲ။ခေတ္တောင်းဒီနေ့ဒီကနေ့ကြာပြီးအောင်ပြောပြရစီခေတ္တပစ္စည်းကြောင့်ပြောအလုပ်ရတဲ့နေရာတွေတွေ့တဲ့ပထမကိုရွတ်တဲ့ပုံစံတွေတော်တော်များပါအာရိယစနစ်ရွတ်တယ်ဆိုတော့ရွတ်တဲ့ပုံစံလည်းမရှိဘူးတို့တော့မှတ်တမ်းနဲ့ရွေးခြင်းနဲ့ရွတ်ဖို့လိုလာတယ်ပေါ့နော်ရွတ်တယ်ဆိုတဲ့နေရာမှာတချို့ကအာရိယကင်းလို့ဆိုပြီးလည်းဖြစ်တာရှိစီပေါ်တဲ့လို့ဆိုတာဖြစ်ရှိအမေကင်းရလို့ဆိုတာလည်းလူဆန္ဒစိပတ်ချက်တယ်ဆိုတာလည်းလူဆန္ဒလူရဲ့ဆန္ဒတွေမျိုးမျိုးပေါ့ပထမဆုံးကြီးကိုပူဇော်တဲ့လို့ရွတ်တယ်ဆိုတဲ့ပုံပေါ်လည်းရှိပေါင်းရှိတယ်အတူတူနဲ့မြန်မာပြည်မှာအထက်ကရာဆရာကြီးတွေကပြောခဲ့တယ်အဲ့ဒီစကားကမြန်မာပြည်သူတွေသိကြတယ်တနည်းအချင်းကြတော့မျက်စောပြန်ခေါ်ကြတော့မူခဲ့တဲ့တရားတော်ကြီးတွေပြောပြသွားနေတယ်ကိုယ်ကြောက်တဲ့အခါမှာအဘိဓမ္မာတရားကစပြီးပွဲလိုက်တယ်။အဲ့ဒီအဘိဓမ္မာပေါ်တဲ့တန်းမှာလည်းပဋ္ဌာန်းတန်းကြီးကစပွဲမယ်ဆိုတော့မပွဲအောင်ပဋ္ဌာန်းပွဲတွေလုပ်ပြီး20အတန်20ရွေးတယ်ကလည်းချက်ကောင်းချက်နိုင်တယ်ပေါ့ရွေးချက်ကလည်း။အဲ့တော့ရွေးတဲ့ပုဂ္ဂိုလ်ကြီးစီမံတဲ့ပုဂ္ဂိုလ်ကြီးရဲ့ရွေးချက်ကတော့ဒါပုဂ္ဂိုလ်ကြီးဆိုင်ရာရွေးချက်ပဲပြောပေါ့။သို့တော့ကောင်းမွန်တဲ့ရွေးချက်နဲ့ရွေးကြတဲ့ပူဇော်ရမယ်ဆိုရင်မေတ္တာပေါင်းပါလေ။တချို့လည်းရှိတယ်ပေါ့။ကတ္တရဉာဏ်ဆောင်ပြတဲ့ဖြစ်တော့ကအဓိကတရေစေဒီပိုင်းယူတဲ့ပိုင်းဉာဏ်တော်ရဲ့ဓိကတရေစေဒီကြတဲ့အဓိကတရားရဲ့အတိတ်အနဲ့အလေးအနဲ့ကိုမသိရဲ့။အဓိကေကိုနားမလည်တဲ့ဉာဏ်တော်လမ်းမားရဟာအဓိကတရားတန်လေးကိုကြားရင်းကနေပြီးတော့စိတ်ချင်းင်းမှုရတယ်အဲ့ဒီကောင်းမှုကြောင့်ဘောဓမဉ္စောပြန်တဲ့အချိန်မှာမြေပေါင်းက900နာဖြစ်ပြီးတော့ရှင်သာရိပုတ္တရာထံကအဓိကမှာတကြည်ပထမဆုံးအဓိကမှာခေါ်တဲ့ကျမ်းကိုတည်ခွင့်ရတဲ့ယန္နာရနာဖြစ်လာတဲ့ဆိုတဲ့စတိုရီကိုလည်းပဲပမာရီတော်တော်များများသိထားတယ်။အဲဒီတော့လည်းအဲ့ဒီပထမဆုံးလေးကြားလို့ရှင်ဒိဋ္ဌိအားကြပြီးတော့ပေါ့လေ။ဒိဋ္ဌိသာလို့ဒီလိုလားရှင်မလားအဲ့ဒါအဲ့လိုလေးတွေမလုပ်ပါနဲ့နော်ဒီလိုဆိုတာတိရစ္ဆာန်ပဲကိုယ်တိရစ္ဆာန်အဆက်မှာဟုတ်တယ်အဲ့တော့ရွေ့ရွေ့တာတော့မဟုတ်ဘူးနဲ့အဲ့ဒီလားလည်းနိုင်တယ်ဆိုရင်ပိုမကောင်းပိုကောင်းတယ်ပေါ့ ဒိဗ္ဗေနားလည်နေစဉ်ပိုမကောင်းတာကောင်းတယ်ဟုတ်ပါဘူး။ဒါကြောင့်မို့လို့ဒိဗ္ဗေနားလည်အောင်ကြိုးစားလို့မရှိမယ်ဆိုလို့ရှိရင်အံဒီရကင်းမှုယွတ်တာကိုစီးပွားတက်မှုယွတ်တာလို့ဆိုတာမဟုတ်တော့ဘူး။အံဒီရကင်းရဲ့သာချမ်းကြီးဒီအံဒီရကင်းလည်းဒါလည်းပဋ္ဌာန်းကျမ်းလေးလို့အံဒီရကင်းတာမရှိဘူးလို့ပြောတာမဟုတ်ဘူး။ပဋ္ဌာန်းဉာဏ်ကြီးကိုရွေးလိုက်လို့ရှိရင်ပဋ္ဌာန်းဉာဏ်တော်ကြီးကိုဘုရားမြတ်ကနာခဲ့ရတဲ့ပဋ္ဌာန်းရှိတဲ့နတ်တွေရှိရှိတော့အဲ့ဒီနတ်တွေကအေးဘုရားမြတ်ကတော့နာခဲ့ရတဲ့အတာမျိုးခုချားတယ်ဆိုပြီးတော့သူတို့ကဒါနခြင်းတာပေါ့အဲ့ဒီလိုတကိုယ်ကြည့်တဲ့နတ်ကဒါနလို့ရှိရင်ခန္ဓာကအနောက်ရှိပြေးခြင်းနဲ့ဟိုဒီနတ်ဆိုးတွေပါတယ်ကထပ်ပြေးကုန်တာပေါ့သူကအော်အန္တရာယ်တရားတော်ဒီလိုလည်းရှိတာပေါ့နော်ခုခေတ်မှာလူကြီးတွေကလည်းဆိုရင်ပြေးရတယ်ပေါ့เนาะရှင်မိသားဖြစ်သွားတယ်လေအဲ့ဒါနဲ့တကယ်ကိုကြီးရဲ့ဓာတ်တွေလာလို့ရှိရင်အနောက်ရှက်ပြေးခြင်းနဲ့ပါဝါအားနေတဲ့နတ်ဆိုးတွေနတ်မိတ်ဆာတွေကပယ်သွားတယ်အဲ့ဒါကြတော့အမြဲကင်းတာဒီလိုတော့အမြဲကင်းတယ်ဘယ်တော့ကိုလုပ်တဲ့အလုပ်ကမကောင်းတဲ့အလုပ်ကိုလုပ်ပြီးတော့ဒီသူပစ္စည်းအားနဲ့ကာဝယ်တော့တိတ်တော့ပေါလာမန္တန်သဘောမျိုးကိုယူစားပြီးတော့ရွေးရင်တော့တိတ်တော့မကောင်းဘူးပေါ့အဲ့တော့ရွတ်တယ်ဆိုရင်ဒီကြက်ရဲ့မှန်မှန်တဲ့ကျုံကကုသိုလ်နဲ့ရမှာပေါ့နော်တကယ်စဉ်းစားဆင်ခြင်ပြီးတော့ရွတ်မယ်ဆိုလို့ရှိရင်ပဋ္ဌာန်းရရင်ကျွေးရင်မြတ်စွာဘုရားရဲ့ဉာဏ်တော်ကြီးကိုလည်းသိတာလူ့ဘဝတရားကလည်းဟောဒီအကြောင်းတွေနဲ့အကျိုးတွေနဲ့သိတာသမားလည်းကောင်းမှပြောလို့ရှိတယ်ပေါ့လားအကြောင်းမြင်ရွေးရင်အကြောင်းမြင်ရွေးရင်လည်းပြောအကြောင်းမြင်ရွေးအောင်လုပ်ဖို့ပဲပြောတယ်ပေါ့အကြောင်းမြင်ရွေးရင်အကျွန်တော်တည်းကလာခဲ့ပါမယ်အကြောင်းမြင်ရွေးရင်ဟုတ်အကြောင်းဆိုတာရင်းမှဖြစ်တယ်အဲ့ဒီအကြောင်းတွေကိုနားလည်လို့ရှိရင်အကြောင်းကိုမြင်ရွေးအောင်ခံပြီးလို့ရတယ်ရှင်းပြီးဒီဖန်လေးလို့ရတာအကြောင်းမြင်ရွေးအောင်ဘယ်လိုလုပ်လို့ရှိရင်ရုပ်သေးသေးလေးကအပင်ပေါက်ချိန်နေလို့ရှိရင်အเจ้าမြင့်ရအောင်လုပ်ပေးလိုက်တယ်။ရေထဲမှာချဆက်ရေလေးတောင်းပေးတာ။ဒါအเจ้าမြင့်ရအောင်လုပ်ပေးလိုက်တာလေ။ကိုယ်ကနေပြီးတော့သိတဲ့ကိုမတ်မဟုတ်ပြီးတော့အပင်ပေါက်အောင်လုပ်ခိုင်းတော့မရတာ။ဘာလုပ်ရလဲ။ရေနဲ့ရေနဲ့တွဲပေးတာ။ရေနဲ့ရေနဲ့တွဲပေးရင်ပုံအောင်ပေါက်အောင်ဖယ်ရှားပေးတဲ့နေူးလေးတွေရအောင်လုပ်ပေးရင်ဒီနည်းချင်းသိတဲ့နေရာရုပ်သေးသေးကအပင်လေးပေါက်လာပြီးတော့ရှင်းသားလာတာမှန်လား။ဒါအကြောင်းတရားတွေညွှန်အောင်လုပ်ပြတာသဘောပဲအဲ့ဒါမျိုးပဲပဋ္ဌာန်းတရားတော်တွေရဲ့သဘာဝကိုသိတာလို့ရှိရင်ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အခြေအနေရရဘာကြောင့်ဖြစ်တယ်ဆိုတာကိုနားလည်သဘောပေါက်ဖြစ်လာလို့ရှိရင်အော်ဒီအကြောင်းကြောင့်ဖြစ်နေတာလို့ဒီအကြောင်းကိုဖယ်လိုက်ရင်ဒီအကျိုးရှိတော့ဘောကိုယ်မလို့ခြင်းနဲ့အကျိုးတွေကိုဖတ်နေတယ်ဆိုရင်ငါမှမလို့ခြင်းနဲ့အကြောင်းတရားတွေရှိနေတယ်အဲ့ဒီမလို့ရတဲ့အကြောင်းတရားတွေကိုခလိုက်တာတွေလည်းနေမလို့ရတဲ့အကျိုးတွေကိုဖြစ်သွားပါမယ်။အော်ငါမလို့ရတဲ့အကြောင်းတရားတွေမရဘူးဘာလို့လဲ။ငါမလို့ရင်းစရာကောင်းတဲ့အကျိုးတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေမရှိသေးဘူးဆိုတော့ထူထောင်ပေးရမှာပေါ့။အဲ့ဒီအကြောင်းတရားတွေကိုထူထောင်ပေးလိုက်တဲ့နေရာနဲ့ကိုယ်လိုချင်တဲ့အကျိုးတရားတွေရမှာပါပဲလေ။ဒါလောကကြီးမှာတရားစင်စားရင်အရာကတည်းကအကြောင်းနဲ့အကျိုးကြီးပဲ။အကြောင်းကိနဲ့အလားဆိုတော့လောကမှာမရှိဘူးလက်စောဘုရားရဲ့တရားတော်တွေဟာလည်းအကြောင်းကျိုးကိုအဓိကထားဟောလို့ပရမတော်အခြေခံအဖြစ်လက်စောဘုရားရဲ့ကျင့်ကိုယ်တော်ရတဲ့သစ္စာလေးပါးကိုဟောသစ္စာလေးပါးဆိုတာကြည့်ဒုက္ခဆိုတာလောကကြီးကိုလက်စောဘုရားဒုက္ခလို့နာမည်တက်အဲဒီလိုဒုက္ခလို့နာမည်တက်တာလို့ဆိုဆင်းရဲလို့ဒုက္ခလို့ပြောတာမဟုတ်ဘူးဒီကိစ္စကချမ်းသာတယ်လည်းပါနော်အဲဒီလိုဒုက္ခလို့နာမည်တက်လိုက်တယ်လို့ဆိုရင်ဒုဆိုတာကျေနပ်စရာမကောင်းဘူးခကကိုယ်ထင်တဲ့အတိုင်းဘာမှမရှိဘူးအဲ့ဒီခြေရနေဟောတာဒုက္ခရဲ့ခြေဒုကျေနပ်စရာမကောင်းတဲ့အရင်ခဘာမှမရှိဘူးကိုယ်ထင်တာတခုမှမဟုတ်ဘူးလို့ဆိုဟုတ်တယ်လူတွေချင်းနေတာနဲ့တခြားစီပဲကိုယ်တိုင်ကိုယ့်ကိုတွေးပြီးတော့ငါကိုထင်နေတယ်တကယ်တော့ငါဆိုတာတရားကြံလည်းဘာမှမရှိဘူး
ကြောက်ရွံ့မရှိပြီးတော့ဒီတော့ဆရာတော်ကောင်းအဲ့ဒီဆရာတော်မိကကောင်းဆက်ပြီးတော့ဒုက္ခလို့ခေါ်တယ်အဲ့တော့ဒုက္ခဆိုတာအဲဒီဒုက္ခမှာဆရာအကြောင်းတရားလို့ဒုက္ခတမှုတရားလို့သစ္စာလေးပါးမှာအဓိကအပြင်တဏှာကိုခေါ်တယ်သို့တော်နိဗ္ဗိဒပါရိယတောက်မှာကြတော့ဒုက္ခတမှုတရားကိုပြိဿတမှုပါချက်ပေါ့ညာတော့ဒါနဲ့တတိထားစရာချက်တခုနော်တဏှာဆိုတာအဓိကကရဏဘောင်းတက်ကြပြီးတော့ခေါ်တယ်တဏှာကဒုက္ခတမှုတရားအဝိဇ္ဇာကဒုက္ခတမှုတရားမဟုတ်ဘူးလို့ပြောလို့ပြန်ဘူးဆင်းရဲအကျိုးဒုတိယမကောင်းတဲ့တာမယာထဲမှာဖြစ်ပေါ်လာတဲ့အကျိုးတရားတွေကိုထုတ်လုပ်တာမှန်တယ်ညာဒုက္ခတမှုတရားတွေဆိုရင်သင်လို့နားလည်ရအဲ့တော့ယောက်ျောက်တရားတရားတော်ကြီးသစ္စာလေးပါးမှာဒုက္ခနဲ့ဒုက္ခတမှုတရားကိုဟောတယ်ကအကြောင်းတရားနဲ့အကျိုးတရားကိုဟောတယ်ဆိုချင်းချာရှင်သာရိပုတ္တရာမထေရမြတ်ကဘုရားဘာသာသာသနာတော်ယကြီးသူဘုရားဘာသာမဖြစ်ခင်ကသာသနာတော်ရဲ့ဝိမလာနေမှာသင်္ဆေယဆရာကြီးရဲ့ပရဒိုက်သာသနာမှာသူကပထမဆုံးဝင်ပြီးတော့နေတာပရဒိုက်ဖြစ်နေနေသူဟာလည်းတွေ့လာရင်ကနေပြီးတော့မေတ္တာတော့မရှိဘူးဆိုတာသိတယ်အမြဲတမ်းရှိတဲ့တရားကိုဆက်လက်ရှာဖွေနေတယ်။နောက်ဆုံးမှာသစ္စာဝတိ၅ပါးတည်းကအငယ်ဆုံးဖြစ်တဲ့ရှင်အတ္တစီနဲ့တွေ့တော့ဘုရားရဲ့ဟောတာအချင်းချင်းပြောကြပါဆိုတာဒီကြောင့်နဲ့အကျိုးကိုပြောတာ။ခြေတမာဟိတုပ္ပဝါအေကံဟိတုံတခါလည်းတော့အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားတွေရှိတယ်။အဲ့ဒီအကျိုးတရားတွေရဲ့အကြောင်းကိုလက်ဆောင်ပြန်ဟောပါလေဆိုဟောဒုက္ခနဲ့ဒုက္ခတူတရားဟောတယ်လို့ပြောတာ။ဒါလို့ဆိုတော့အဲ့တော့ဒီနောက်ကလေးပြောလိုက်တာလည်းဒီဉာဏ်ပွင့်သွားတယ်။နောက်ကြီးပွင့်သွားတဲ့ဆိုရင်မာနနေတဲ့အယူအဆတွေလောကကျင်းသွားတယ်။တဏှာလောကကျင်းသွားတယ်။အဲ့ဒါကိုပဲစာလုံးကြရင်ဒိဋ္ဌိဝိသိကိစ္စကွာသွားတယ်ပြောတော့ဟောတာကဖြစ်တယ်ဆိုတာအဲ့ဒါ။ဒိဋ္ဌိဝိသိကိစ္စကျင်းသွားတယ်။အဲ့တော့ဘုဆောင်များရဲ့ဝါဒကြီးအကြောင်းနဲ့အကျိုးကိုရှင်းပြတဲ့ဝါဒအဲ့ဒီသစ္စာလေးပါးကိုပဲအကျဉ်းချက်ပြီးတော့ပြောလိုက်တဲ့အခါကျတော့ပဋိစ္စသမုပ္ပါဒ်ဖြတ်ပြီးတော့ကျေချက်လိုက်ခြေဒုက္ခတုရိယကအဝိဇ္ဇာဒုက္ခကသင်္ခါရဝိဇ္ဇာပစ္စယသင်္ခါရဒုက္ခနဲ့ဒုက္ခတုရိယနဲ့တက်တယ်သင်္ခါရပစ္စယဝိညာဏသင်္ခါရကဒုက္ခတုရိယဝိညာဏကဒုက္ခဆိုတဲ့အကြောင်းနဲ့အကျိုးရိစ္ဆာလောကကဘာဆိုလိုတာကိုလို့ဆိုလို့ရှိရင်အကြောင်းနဲ့အကျိုးတွေတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်။အဲဒါမို့ဒီပြင်းတဲ့ origination တစ်ခုနဲ့တစ်ခုမိတိနေတယ်။ဘင်းဘာလုပ်တတ်နေတာမဟုတ်ဘူး။ရိစ္ဆာလောကပဋိစ္စဆိုတာအကြောင်းတစ်ခုကိုအကြောင်းပြုပြီးတော့မှသဘောပါကဖြစ်စေတယ်လို့ပြောဆိုတယ်။အကြောင်းဒီနေနဲ့အကြောင်းတစ်ခုရှိရတယ်အဲ့တော့ဘုရားတရားတော်ကအကြောင်းမဲ့အကြောင်းဆိုတာမရှိအကြောင်းမဲ့ဆိုတာမရှိ first cause မရှိဘူး cause less မရှိဘူး cause မရှိဘူးလို့ဆိုလို့တခြားဝါဒတွေမှာအရာရာကိုသာဝရဘုရားကဖန်ဆင်းတယ်လို့ပြောမယ်ဆိုရင်သာဝရဘုရားကလည်းဘယ်လိုဖန်ဆင်းတာတော့ဆိုမရှိတော့အဲ့ဒါ cause less first cause ဟာသာဝရဘုရားသာဝရဘုရားက first causeသာဝရဘုရားရဲ့ရှိတဲ့ cause ရှိသေးတာမရှိတော့တက်ပါဘုရားဘာသာမှာဘုရားရဲ့တရားတော်မှာအဲ့လိုမရှိဘူး first cause မရှိဘူး cause less cause မရှိဘူးအကြောင်းနဲ့အကျိုးတွေအပြန်အမှန်ဆက်သွယ်ပြီးတော့နေရတယ်တဲ့ပြန်လာဆက်သွယ်ပြီးတော့နေရတယ်အကြောင်းကလည်းအကျိုးဖြစ်သွားတာပဲအကျိုးကလည်းအကြောင်းဖြစ်သွားတာပဲဆောင်ရွက်မှုကိုကြည့်ပြီးတော့ဒါလည်းဟုတ်တာပဲဒီကေလောကမှာသူတွေကိုကြည့်လိုက်ပေါ့အမှအားဖြင့်ပြောမယ်ဆိုရင်အမေနဲ့တာဝန်ကြီးတွေပြောအောင်အမေကသူကအများအားအမေလက်ကနေတာဟုတ်တယ်ဟုတ်ပါဘူးသူလည်းအမေရှိတယ်သူ့အမေနဲ့ပြောမယ်ဆိုရင်သူကသမီးပဲဖြစ်အမေမဖြစ်ဘူးဟုတ်တယ်မဟုတ်လားသူ့ကိုအမေလို့ခေါ်တာကသူသားလက်ကနေကြည့်တာ သူ့ရဲ့အမိဘက်ကနေကြည့်မယ်ဆိုလို့ရှိရင်သူကသမီးကြီး။အော်သူသမီးဘက်ကကြည့်တာကသူကအမိကြီးပဲ။ဟုတ်တယ်လေ။အကြောင်းနဲ့အကျိုးဆိုတာအဲ့ဒါကိုပွားနေတာလို့ပြော။အကြောင်းဘက်ကနေကြည့်လိုက်တဲ့အခါအကျိုးလို့ခေါ်တယ်။အကျိုးဘက်ကနေကြည့်လိုက်ရင်အကြောင်းလို့ခေါ်တယ်။ဒါကို mutual relation လို့ခေါ်တယ်။အပြန်အလှန်ဆက်သွယ်နေတဲ့သဘောအဲ့ဒီပရိစ္ဆေသဘောကတော့ခါအကျင့်ချက်ပြီးတော့ဟောလိုက်တဲ့အခါပရိစ္ဆေသဘောကလည်းမြတ်စွာဘုရားဟောတယ်အကြောင်းတရားရဲ့အကျိုးတရားရဲ့အကြောင်းတရားရဲ့အကျိုးတရားရဲ့ဟောလိုက်တစ်ခုရဲ့ပေါ်သွားပဋ္ဌာန်းဆိုတဲ့အခါကျတဲ့ပဋ္ဌာန်းတရားတော်ကြီးကျတော့အဲ့ဒါတော့မဟုတ်တော့အကြောင်းတရားကိုလည်းထုတ်ပြရတယ်အကျိုးတရားကိုလည်းထုတ်ပြရတယ်အဲ့ဒီအကြောင်းတရားကနေပြီးတော့ဒီအကျိုးတရားကိုကျေစုပြုတဲ့အခါမှာဘယ်လိုဆိုရင်တတိတွေအတုံးပြုရဆောင်တော့တခုပေါ်လာဒါပြောနော်ပရိစ္ဆေသဘောကအကြောင်းတရားနဲ့အကျိုးတရားနှစ်ခုလည်းရှင်းကြတယ်ပထမကျတော့အကြောင်းတရားကိုလည်းရှင်းကြတယ်ထို့အကြောင်းတရားကထုတ်လိုက်တဲ့သို့မဟုတ်ဒီစေတဲ့အကျိုးတရားကိုလည်းထုတ်ပြရတယ်အဲ့လိုဖြစ်စေဒီစေတဲ့အကြောင်းတရားရဲ့ဆိုင်းတတိကိုလည်းထုတ်ပြရတယ်သူမှာဘာဆိုင်ကြီးရှိတယ်လေဘာဆိုင်ကြီးလဲသူကဒီလိုလောက်ထားတာပဲတတိဆိုတာရှိတာအကြောင်းတရားမှာဆိုင်ရာတတိလေးတွေမရှိပဲနဲ့သူကအကျိုးတရားတစ်ခုကိုမဖြစ်စေတတိဆိုတာဆွမ်းနိုင်တဲ့ခေပင်တွေကိုဒီအင်နာဂျီတာဝရနော်အင်နာဂျီဆွမ်းအင်ပေါ့အဲ့ဒီဆွမ်းအင်လေးတွေကိုအသုံးပြုပြီးတဲ့အခါကျတော့မှခုနအကျိုးတရားဆိုဖြစ်သွားတာရာခတိမှာသူကလည်းသူအကြောင်းတရားမှာသူ့ရဲ့ energy လေးတွေရှိတယ်။အဲ့ဒီ energy လေးတွေကြောင့်အကျိုးတရားပေါ်လာတာလို့ဒါပြောတာနော်။အဲ့တော့ပဋ္ဌာန်းကြတော့သစ္စာပြာပြည့်ပြည့်စုံစုံဟောလိုက်တယ်။အကြောင်းတရားကိုလည်းဟောတယ်အကျိုးတရားကိုလည်းဟောတယ်။အကြောင်းတရားရဲ့တတိကိုလည်းဟောတယ်ဆို။သုံးမျိုးဟောတာ။အဲ့ဒါကြောင့်လို့ဆိုင်းတတိရဲ့နာမည်အနေနဲ့24ပစ္စည်းကိုတက်ဆောင်ရအသုံးပြုတယ်။ပုပ္ပစ္စည်းရောအာရဏပစ္စည်းအသုံးပြုတဲ့အသုံးပြုကိုသူပြုပြီးအကြောင်းရရဲ့ဆိုင်းတတိတွေကိုထုတ်ပေါ်တယ်။ဒါပေါ်ထလာတဲ့။အဲ့တော့ပရိစ္ဆေသဘောပိုင်တဲ့ချက်ပုံပေါ့။ပဋ္ဌာန်းတရားကြီးကပုံပြီးတော့ပြည့်စုံတာ။ပရိစ္ဆေသဘောပတ်ကိုဖွင့်ဆိုတဲ့ရှင်မဘုရောဒအထက်ကရာဆရာကြီးကပရိစ္ဆေသဘောပိုင်တဲ့ပဋ္ဌာန်းကိုရောပြီးတော့ဖွင့်ပြတယ်ပရိစ္ဆေသဘောပိုင်ကြီးသတ်မှတ်ဆိုလို့ရှိရင်ပဋ္ဌာန်းပါပါအဲ့တော့ပရိစ္ဆေသဘောပိုင်တဲ့ပဋ္ဌာန်းကိုတွန်းပြလိုက်တဲ့အခါပို့ပြီးတော့လက်ထဲအဲ့တော့ဒီပရိစ္ဆေသဘောပိုင်ကိုရှင်းပြဖို့ရန်ကြတော့ရှင်မဘုရောဒကမှပဲသူကပင်လေကြီးထဲမှာသူဟာမရနိုင်တယ်လို့ပဲအမတန်လက်တဲ့ပြင်လေကြီးထဲမှာမရနိုင်တယ်လို့ဒါရှင်းရဖို့သူညာအမတန်ကိုကြိုးစားပါတယ်လို့ပြောတာနော်အမတန်ကိုကြိုးစားပါတယ်အမတန်ခက်ခဲပါဘာလို့လဲဆိုတော့ပဋ္ဌာန်းကြီးကထည့်ပြီးတော့ပြိဿဘုရားထဲမှာထည့်ပြောတာသူပြောလို့ပြောပြီးလေးကအဝိဇ္ဇာကနေပြီးသင်္ခါရကိုကျင့်ကြည့်တယ်ဆိုတဲ့နေရာမှာအတ္တကြီးကိုခြေစွပ်တယ်လဲဆိုတော့ပိဿဗုဒ္ဓကမပပဋ္ဌာန်းကနေဒီဆက်သွယ်ပြီးတော့ပြောလို့ရတယ်ဟုတ်အဝိဇ္ဇာကသင်္ခါရကိုဖြစ်စေအဝိဇ္ဇာဖြစ်เสียသင်္ခါရဘယ်လိုစွမ်းတတ္တိတွေမှာအဝိဇ္ဇာရှိတယ်လဲဘာကြောင့်သင်္ခါရကိုသူကထောက်ကူပြုနိုင်တယ်လဲဆိုတော့ခြေစွပ်ဖို့ခြေစွပ်ပြုပြီးရေကိုဒီလိုဒီတိုင်းမှာအေးချာရှင်းပြီးတော့ဟောရေးထားတာရှိတယ်ဟုတ်ဒါကြောင့်အကျဉ်းအချင်းရှင်းတာကိကောင်းမြေဒီအရမဆိုတာတစ်ခုနဲ့တစ်ခုဒီလိုပဲဆက်တယ်ပြီးတော့နေတာဖြစ်တော့တာဘုန်းကြီးတွေတွေအပြန်အလှန်နားလည်လို့ရတယ်ဆက်တယ်မှုကိုကြည့်ချင်တယ်ပထမတရားတော်လေးကိုယူကပူဇော်နေတဲ့ပုဂ္ဂိုလ်တွေလည်းပဲယူကပူဇော်ရင်အာရုံပြုနိုင်အောင်ပါဠိလေးကိုပုံမှန်နဲ့တော့ယူကြပါနော်ဟေတုပိစယောတိเหตุตัญญุตตานังธัมมานังตันตมุฏฐานังเนสะรูปานังเหตุปิสสีนะปิสสโยเหตุปิสสีเจ้าจุนี้อยู่ในอายุจุโยยะนะครับเมษะพระปรมาภิเหตุปิสสีโหก็เลย
ဟေတုဆိုအဲ့ဒီမှာအပိုက်ကလေးလေးအရင်ခွဲကြည့်လိုက်ဟေတုဆိုစကားလုံးတစ်ခုဟေတုတံယုတ်တကံဓမ္မနံတံဘုဒ္ဓံမေသရူပနံအဲ့ဒါတွေကပုစုတစ်ခုဟေတုပစ္စေယနာဆိုပုစုတစ်ခုပုဂ္ဂလိတစ်ခုပစ္စယောသောသမဘိဘဝအဲ့ဒီမှာစကားရကိုခွဲကြည့်လိုက်မယ်ဆိုဟေတုလို့ nominative case လို့ခေါ်တာပေါ့ပထမန္တ nominative case နဲ့ပြလိုက်တယ်ဟေတုဒါပစ္စည်းကိုပေါ်ပြတယ်ဟေတုတံလို့တကာလံဓမ္မာလံတံဘုဒ္ဓံနေသရူပံလို့ဟောတံဗြဟ္မုတ်နဲ့ပြတာဒီခြေနေတဲ့ခြေတိ case လို့ခေါ်တယ်ခြေတိ case နဲ့ပြရတဲ့ကတော့အကျိုးတရားကိုပေါ်ပြတယ်ဧတုပစ္စေနာလို့ဆိုတာပစ္စယတ္တိကိုပေါ်ကြတယ်။ပိုင်းတော်မှရှိတယ်။ရှိတယ်။ပိုင်းတော်မှဒါပါဠိကိုရွတ်ထားတဲ့ပုဂ္ဂိုလ်ကြီးပဲ။ဒါဆက်လာလို့ရ။ကဲဟေတုလို့ဆိုတာညမာဟေတုကိုအိဗေပြန်တော့ဘူး။ဖိတ်လို့ပဲပြောလိုက်နော်။ဖိတ်ဆိုတော့ဘာမှတော့မသိတော့ဘူးပေါ့။စာပေဝေါ်ဟာတက်ခုဖြစ်သွားတယ်။ဟေတုဆိုတဲ့စကားလုံးကိုနောက်ကထုတ်ချုပ်လာလေပဲခေါ်လိုက်တော့အခုတော့နောက်ကဒီနဲ့တက်ပြီးတော့ဖိတ်ဆိုတဲ့အတန်ဒီအောင်ရေးတယ်ပေါ့အမှန်စဖြစ်တော့တော့ဟေတုဟေတုဟေတုလို့ပြောတဲ့သဘောเนาะနောက်ကထုတက်လို့အတန်တဝက်ယူပြီးတော့ဟေတုလို့ပြောလိုက်တဲ့အခါနာထဆိုတဲ့စကားလုံးကိုနတ်လို့ပြောလိုက်တယ်လို့ပေါ့ဒါအိန္ဒိယမှာလည်းဒီတိုင်းပဲထုံးစံအိန္ဒိယမှာဒီသူတို့အိန္ဒိယစကားနဲ့ဒီကပါဠိစကားတွေကအများကြီးဆင်းရဲကြည့်တာလေးရှိတယ်ပေါ့သူကပါမယ်မကဒာဆိုတဲ့ပုံအိန္ဒိယသားတွေခေါ်တိုင်းလို့ဆိုမကတ်ကခေါ်တယ်မကဒာကိုဒါကိုပြီးအောင်ဖတ်ဖို့မကတ်ဒါကိုမကဒာယူနီဗာစီတီကိုသူတို့ခေါ်တယ်မကတ်ယူနီဗာစီတီအဲ့လိုပဲပြောတယ်အဲ့လိုမျိုးလို့ပဲပြည်သူကိုအဲ့လိုရှိရအသာလေးတွေလည်းပြီးတော့နောက်ပါတဝက်ကံလေးနဲ့ခေါ်တာဒါပြင်ဟေတုဆိုတာပါတော့ဆိုအဘိဓမ္မာကဟေတုဆိုတဲ့စကားလုံးကိုသုံးပြီးတော့ဖော်ပြတဲ့တရား6မျိုးရှိပါတယ်လို့ဒါကိုမှတ်ထားပါ6မျိုးကဘာတွေခေါ်တာလို့ဆိုရင်အာလောကိနေတဲ့အတိုင်းလောဘယင်ဒေါသယင်မောဟယင်အာလောဘယင်အာရောဓယင်အာမောဟယင်ဟော6ခုဟုတ်ကဲ့ next ရနေသွားလောဘဒေါသမောဟအဲ့ဒါကို negative ထည့်လိုက်တယ်ကအာလောဘအာရောဓအာမောဟဒီစကားလုံးတွေနေတဲ့ကိုယဉ်ကြည့်မယ်ဆိုရင်လောဘအာလောဘဒေါသအာရောဓမောဟအာမောဟအပြန်အလှန်သုံးယူထားဖို့ရှိဒီနေရာမှာအရဲ့ဒီကမရှိဘူးဆိုတာလေးတွေပေါ်ပြတာမဟုတ်ဘူအာရည်လေးတွေကပဋိပက္ခဆဲလေးတွေကိုပေါ်ပြဆန့်ကျင်နေတဲ့ဆဲလေးတွေကိုပေါ်ပြအဲ့တော့ဆိုတော့လောဘဆိုတာလိုခြင်းနဲ့အလောဘဆိုတာလောဘမရှိတာကိုပြောတယ်ဒီလိုမဟုတ်ဘူးဒီလေးတွေမဟုတ်ဘူးနော်လောဘဆိုတာလိုခြင်းတဲ့သဘောအလောဘဆိုတာအဲ့ဒီလိုခြင်းတဲ့သဘောကိုဖယ်ရှားပြနိုင်တဲ့သဘောမှာအလောဘဒါကြောင့်မလို့လောဘမရှိဘူးဆိုတာအဲ့ဒီလေချိန်လေလောဘမရှိဘူးလေအဲ့ဒါအာလောဘလို့ခေါ်ကြရမယ်။အဲဒါစိတ်ဆုံးနေတဲ့ချိန်ရောလောဘရှိရမယ်။မရှိဘူးအဲ့ဒီချိန်ကအာလောဘလို့ခေါ်ကြရမယ်။မရဘူး။ဒါကြောင့်မို့လို့လောဘကိုခရိဘင်းလို့ပြန်မယ်။အာလောဘကျတော့နှုံးခရိဘင်းလို့ပြန်မယ်ဆိုလို့ရှိရင်နည်းနည်းပေါ့ပါ။နှုံးခရိဘင်းဆိုတာခရိဘင်းမရှိဘူးဆိုတဲ့အိမ်နဲ့သွားရအောင်။မရှိုံလေးတက်ကိုပြောတာမဟုတ်ဘူးဒါကြောင့်အန်ဂျီခရိရဲဆိုလို့ရှိရင်ခရိရဲကိုဖြစ်စစ်တယ်။ဟောဒီလေးတွေဖြစ်အောင်ဆိုင်းရတာဖြစ်တယ်။ဒါကြောင့်အပဋိပက္ခအညတော်လို့ထင်တာဒီကဖတ်မိဒါဆိုတာမိတ်ဆွေအမိဒါဆိုတာမိတ်ဆွေမဟုတ်ဘူးမိတ်ဆွေမဟုတ်တဲ့သူကကိုယ်လည်းမသိတဲ့လူတွေမိတ်ဆွေမဟုတ်တာလည်းအများကြီးသို့တော့အမိဒါဆိုတာယန္တုကိုပြောတာမိတ်ဆွေမဟုတ်ရင်မဟုတ်ဘူးနော်အဲ့အဲ့ဒီစကားလုံးမှာရှိရလို့ပဲလောဘဆိုတာလိုချင်တဲ့သဘောအလောဘဆိုတာလိုချင်တဲ့သဘောရဲ့ဆန့်ကျင်တဲ့သဘောလို့ဒီလိုဆိုလို့ပဲမလိုချင်ရင်တက်တက်ကိုပြောတာမဟုတ်ဘူးဒီလိုနားလည်တာနော်
ဒေါသဆိုတာလည်းထုတ်ပြီးမယ်ဒီကိလေသာကြံတော့ဟိတ်ဒရက်ကိုကြံမုန်တိချင်းမုန်တိချင်းတို့ပြောရတယ်ဒေါသမဟုတ်ဘူးဖြီးရကြောက်တာလည်းဒေါသပဲကြောက်တာလည်းဒေါသလို့ခေါ်တယ်မုန်တာလည်းဒေါသလည်းကြောက်တာလည်းဒေါသပဲဟောအာရောဂါကြတော့အမုန်းမရှိုံတက်တဲ့ကိုအာရောဂါခေါ်တာမဟုတ်ဘူးအကြောင်းမရှိုံတက်တဲ့ကိုအာရောဂါလည်းခေါ်တာမဟုတ်ဘူးအဲ့ဒီကြောင်းရံခြင်းမုန်းပြီးခြင်းကိုဖယ်ချက်နိုင်တဲ့သဘာဝတရားမှာအာရောဂါဟောဒါကြောင့်အန်ဂျီအိတ်ဆက်အန်ဂျီဖြစ်ရဟောအဒီဆိုတဲ့ကလည်းတောင်းလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်ရတယ်သူတို့ရဲ့ဘောဟာဘောဟာဆိုတဲ့ solution ပြေဝေးတယ်ဘာမှမပြေဘူးအရောတိဟုဆိုတာအမှားသိနေတာကိုပြောရအောင်နော်သူမသိဟုဆိုတာမဟုတ်ဘူးသိသိပြီပဲဆိုတော့တလို့သိမောဟရဲ့တဲ့ကဟောအမှားကိုအမှန်ကျင်းနေတာလို့အမှန်ကိုအမှားကျင်းနေတာလို့အဲ့လိုတလို့သိပြီပြေဝေးတယ်လို့ခေါ်အာမောဟကြတော့အဲ့ဒီပြေဝေးမှုကိုပယ်ချက်နိုင်တဲ့ပညာလို့ဒါကြောင့်မို့လို့သူက delusion anti delusion သာမန်လေး non delusion လို့တလို့ရင်ကိုယ်မူကင်းရုံလေးတွေပဲအပေါင်းအဖို့အတိတ်ရောက်သွားတယ်။ဟောအဲ့ဒီအတိတ်ကများဘူးမဟုတ်ဘူးဆိုလိုတာမဟုတ်ဘူး။အဲ့တော့ကဲဒီဘာဝလေးကိုရှုသွားနားလည်ပြီ။ဒေါဘာဆိုတာလည်းကိုယ်နဲ့ယဉ်ကျေးမိတာ။အလောဘာဆိုတာလည်းယဉ်ကျေးမိတာ။ဒေါသအရောဒမောဟအမောဟ။ဟောကောင်းတဲ့အစိုးရတွေတွဲပြီးတော့ပြတ်တာ။အဲ့ဒီ6ခုကိုအဲ6ပါးလို့စာပေမှာတောင်းတာပေါ့။အဲ့ဒီခေတ်ချက်ပါသည်ပါရိဂေတိပစ္စည်းနဲ့ဆိုင်တဲ့အကြောင်းတရားပါတယ်။ဒီပါရိကြီးတော့အကျိုးပြုလိုက်တယ်။ဒါတွေကိုအကျိုးပြုလေအဲ့ဒါကိုကြည့်ရအောင်။ဒီတေတုတံယုတ်တာကံဓမ္မနံအဲ့ဒီဟိတုဆိုရဲ6မျိုးကိုစစ်စစ်ပြီးတော့ကြည့်လိုက်တယ်ဆိုရင်လောဘကြီးသူ့အတိတ်တခုလည်းမဖြစ်ဘူး။သူ့ကဘာလည်းဖြစ်တယ်ဆိုတော့လောဘမှုစိတ်နဲ့တွဲပြီးတော့ဖြစ်တယ်။လောဘအခြေခံနဲ့စိတ်နဲ့တွဲဖြစ်တယ်။လောဘဖြစ်ရင်အ ਨੇ ဆုံးစိတ်တက်ကူစေတသိက်က18ခုစေတသိက်က16ခုအငယ်လားအဲ့ဒီလောက်ရှိရ18ခုလောက်အငယ်လုံးရှိဒါ18စေတသိက်ရှင်ကိုသိသိချာချာမိမတင်ထားလို့ရှင်ရနော်အဲ့ဒါကိုတော့အသေးစိတ်မပြောတော့ဘူး apply လုပ်တာပေါ့လောဘဖြစ်လိုက်တယ်ဆိုတာနဲ့တကြိမ်နဲ့လောဘရဲ့ဖြစ်ရစိတ်တစ်ခုကသူနဲ့ဖြစ်ပေါ်ဖြစ်တဲ့တွေက16ခုလောက်ရှိဆိုတော့တော့ universal mental properties အတ္တတို့ဝိရဏတို့ပညာတို့စေရဏတို့ဧကကတာတို့ဇီဝိတေတေတို့ဆိုတဲ့ဒီသဘောတရားတွေပါဒါတွေပါလာပြီးတော့ဝိတေတို့ပါလာမယ်ဝိสารာတို့ပါလာမယ်နော်အပိတိတို့ပါလာမယ်ဒီသဘောဝတရားတွေနဲ့ပြုရှင်ပြီးတော့ပါလာတယ်ပြီးတော့မောဟတို့အရိတတို့အမတ္တပါတို့ဆိုတဲ့ဘာဝတရားတွေပါလာမယ်။ဒါအပြီးတော့ပါတဲ့ထားရတယ်အောင်နားလေနော်။အဲ့တော့ဆိုလိုတာကလောဘကြီးဖြစ်လိုက်တာတဲ့ကြိုင်လေသူနဲ့ရှင်ပေါ်ရှင်ပဲပါလာမယ်လို့ပြောပါသူတခုရဲ့ပဲဖြစ်။ရေလို့ဆိုလိုက်တာလေ H2O ဆိုတာသိရတယ်လို့လေလောဘလို့ပြောလိုက်တာတဲ့ကြိုင်လေလောဘနဲ့ရှင်တဲ့စိတ်ကြီးသူနဲ့တွဲပဲတာလေစိတ်တွေကြီးပါလာမယ်ဆိုတာပါဆုံးမပြီးတော့ပြောမယ်ဆိုရင်လောဘနဲ့ဖြစ်တဲ့စိတ်ကလောဘကြီးရှိခုစေတသိက်က20နဲ့2ခုသူပါဝင်20နဲ့2ခုအော်လောဘကြီးရှိခုစေတသိက်22ခုသူခိုင်လာလို့ရှိရင်21ခုအဲ့ဒါကိုခေတုတံပြုတ်တကာဏ္ဍဉာဏ်လောဘတစ်ခုရဲ့ကိုဒီလိုပြောမယ်ဆိုရင်ခေတုတံပြုတ်တကာဏ္ဍလောဘဆိုတဲ့အိမ်ရဲ့ရှင်နာတာဆိုအချောပါလို့ကိုရွယ်ပြီးတော့ပြောမယ်ဆိုလို့ရှိရင်အာဟိစိတ်90ခုရှိတယ်ခန္ဓာဆိုင်တဲ့ခုရှိတယ်အဲ့တော့ခန္ဓာတွေရောဘုန်းကြီးကမပြောတော့ပါဘူးเนาะခန္ဓာတွေပြောရင်ရှုပ်သွားမှဆိုရင်ခန္ဓာတွေပြောရင်ရှုပ်သွားမှဆိုရင်ဆိုလိုတာကဟေတုတံယုတ်တကံဟိမ့်နဲ့ရှင်တဲ့စိတ်ပေါင်း90နဲ့တခုရှိတယ်အပြီးတော့မှာစေတသိက်က90နဲ့တခုရှိတယ်အကုန်လုံးအပြန်အလှန်ယူလိုက်တော့90နဲ့တခုအဲ့ဒါဒီဟေတုတံယုတ်တကံလို့ခေါ်တယ်ဖိတ်ရရှင်ပြီးတော့ဖြစ်ပေါ်လာတဲ့သူရှင်တွဲပြီးတော့ဖြစ်တယ်ဆိုလိုတာကလောဘဖြစ်တယ်သူတခုလည်းမဖြစ်ဘူးဒေါသဖြစ်တယ်သူတခုလည်းမဖြစ်ဘူးမောဟဖြစ်တယ်သူတခုလည်းမဖြစ်ဘူးအလောဘအလောဘလို့အမောဟလို့ဖြစ်တယ်သူတခုလည်းမဖြစ်ဘူးလို့ရှင်ပေါ်ရှင်ပဲနေတွဲလာတာ ဘယ်တော့ဖြစ်ဖြစ် unity ပဲဖြစ်သွားတခုတည်းဆိုတော့ဘာဖြစ်လဲပေါင်းစားလိုက်တော့ဘာလုပ်ချင်းဘယ်ရာပဲဖြစ်ဖြစ်အစုအဝေးကြီးပဲကောနော်ရုပ်ပိုင်းဆိုင်ရာကြည့်လိုက်ရင်လည်းရုပ်ရှိခုအစုအဝေးပဲအနည်းဆုံးပြောနာမ်ပိုင်းဆိုင်ရာကြည့်ရင်နာမ်ရှိခုရဲ့အစုအဝေးပဲအနည်းဆုံးလို့ပြောရှိခုရှိရစိတ်ရဲ့ခုနဲ့စေတသိက်ခုနဲ့ရှိခုရှိရကြည့်တဲ့ဒီပေါ်လာတာဖြစ်အေးလောဘလေးနဲ့ဒေါသလေးနဲ့မောဟလေးနဲ့အလောဘအဒေါသအမောဟဆိုတဲ့ဒီဟိတ်၆ပါးတွေကိုအကုန်လုံးခြုံငုံပြီးတော့ခြုံပြီးတော့ပြောလိုက်ပြီဆိုလို့ရှိရင်စိတ်ကတာဟိတ်စိတ်ဧကတတ္တိရဲ့80နဲ့တက်ခုစေတသိက်50နဲ့တက်ခုအဲ့ဒါဒီဟိတ်နဲ့ရှင်တော့တန်ပြုတ်တဲ့ဓမ္မများဖြစ်ပါလေ။အဲ့ဒီဟိတ်နဲ့ရှင်တဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတဲ့ဒီစိတ်နဲ့စေတသိက်တွေကိုဟောဒီဖိတ်တို့မြင်ရတဲ့လောဘဒေါသမောဟအလောဘဒေါသမောဟဆိုင်ရာတရားတွေကခံရဲနေအောင်သူတို့ဖန်တီးပေးတာလေဒါလို့ဆုံးလို့ဒါစိတ်တိုင်းကိုပြောတယ်တခါရုပ်ပိုင်းဆိုင်ရာကိုကြည့်လိုက်တဏ္ဍမုဌာနာနိစ္စရူပနာစိတ်ဖြစ်ထားတဲ့တည်းကညာဘာဝိစိတ်ကြီးအာလုံးလုံးလုံးဟိုယတိစိတ်တို့ဇာတိစိတ်တို့ကလွဲနေအာရုံပေါ်မှာဖြစ်တဲ့ဝိပဿနာတွေကလွဲရင်အာလောစေတုကလွဲရင်ဉာဏ်သက်စိတ်ကဖြစ်လိုက်တဲ့တည်းနဲ့ရုပ်ကိုထောက်လို့ပြီးသားပဲဒီလိုစိတ်တစားရုပ်ကိုဒီကထောက်လို့တယ်သူဖြစ်လိုက်တာနဲ့ထောက်လို့ပြီးသားဖြစ်တယ်ရှိပြီမိကြီးကလဲလိုက်တဲ့တည်းနဲ့အလင်းရောင်ကိုမထောက်လို့ဘူးလားထောက်လို့လိုက်တာပဲချက်ချင်းထောက်လို့အဲ့ဒါမျိုးလိုပဲကိုယ်တန်တယ်မှာစိတ်ကလေးတစ်စိတ်ဖြစ်လိုက်တာနဲ့အဲ့ဒီစိတ်ကလေးဒီရုပ်ကိုထောက်လို့ပြီးသားဖြစ်တယ်အဲ့ဒါကိုစိတ်တစားရုပ်လို့ခေါ်တယ်ဒီလောဘနဲ့လောဘနဲ့ဒီဖိတ်ဖိတ်နဲ့ရှင်တဲ့သဘာဝတရားကိုဖြတ်လိုက်တာနဲ့တိုင်နဲ့သူတို့ကရုပ်ကိုလည်းထုတ်လုပ်တယ်အဲ့ဒီထုတ်လုပ်တဲ့ရုပ်တွေကိုဒီနေရာမှာတန်သမုဌာနာနိစ္စရူပနာတန်သမုဌာနာဆိုတာထိုဖိတ်ဖိတ်နဲ့ရှင်တဲ့စိတ်စေတသိက်တရားတွေကထုတ်လုပ်လိုက်တဲ့ရူပနိစ္စရုပ်လို့အမယ်လို့ပြောလို့ပြောကြအဲ့ဒီဆိုတာကဖိတ်ဆိုတဲ့စေတသိက်တရားကြီးသူနဲ့ရှင်တဲ့စိတ်စေတသိက်ကြီးရဲ့သူတို့ကပေါင်းပြီးတော့ထုံးလုံးလိုက်တဲ့ယုတ်တရားကြီးရဲ့အဲ့ဒါတွေကိုတဲ့ခေတ္တတတိနဲ့ရှင်းပြပြပါတယ်ယေရှုပြတာဘောနာမတဲ့သူတွေပြောတာတော့ကျွန်တော်ဒါလေးယေရှုပြပါဆုံးဒါလို့ကတော့သူကိစ္စလေးပြောပေးတယ်ဆောင်ရွက်ပေးတယ်လုပ်တယ်ယေရှုပြဖို့ပြုပြီးမတူဘူးမလားကျေးဇူးပြုလိုက်ပါတော့ကြောင်းနေတာရှိရတယ်။ဥပ္ပစီလေးတွေနေတော့တာရှိရတယ်။ဟောတခုလက်ပုံလုံးကြီးလေးကိုပေါ့။အဲ့ဒါမျိုးလိုပဲသိ၆ပါးကနေပြီးတော့ဉာဏ်နဲ့ဟိတ်နဲ့ရှင်နဲ့စိတ်စေတိတ်ကြီးရဲ့သူကြောင့်ဖြစ်ပေါ်လာတဲ့ရုပ်ကြီးမျိုးကျေးဇူးပြုပေးရဲ့လို့ဆိုတာ။ဒီလိုတတိနဲ့ကျေးဇူးပြုပေးဆိုတာဘာလို့ပြောတာတော့လို့ဆိုလို့ရှိရင်အဲ့ဒီသဘာဝဟိတ်တရားကြီးရှိနေတဲ့ကြာဘာလို့အကျိုးတရားတွေဟာဆက်လက်ရှင်းတန်းနေတယ်လို့ပြောတာ။ဟေတုတွေရဲ့စာရိတ္တိဆိုတာဘာလို့ပြောရတော့ဆိုတော့ဥပမာနဲ့တစ်ပင်မှာအမြစ်ရှိနေသေးတဲ့ကာလပတ်လို့အဲ့ဒီအမြစ်ကိုအကြောင်းပြုပြီးတော့အကျွက်တွေထွက်လာမယ်အကိုင်းတွေထွက်လာမယ်အပွင့်တွေထွက်မယ်အပြီးတွေထွက်မယ်စီစံတယ်လို့ပေါ့မဖြစ်ဘူးလား။အမြင့်ရှင်တန်းနေတဲ့ကြာကာလကတော့ဟောဒီပြည်ပြည်အရက်ခက်နေတဲ့ဆက်လိုက်တယ်အကိုင်းတွေပွားစည်းလာတဲ့အချိန်အကိုင်းပွားစည်းလာလိမ့်မယ်အပွင့်ပွင့်နေကြတော့ဆက်လိုက်တယ်အတိအကျတွေကြတော့ပြီးလိုက်တယ်အကယ်၍အဲ့အရာတွေတခုမှဆက်ပြီးတော့မဖြစ်အောင်ဆိုရင်မတော့အောင်အဲ့ဒီအမြင့်ကိုဖြတ်တယ်အဲ့ဒီအမြင့်ချလိုက်တဲ့ကြာရဲ့ဇာတ်ရက်ဒီအကိုင်းအကက်တွေအပွင့်တွေအတိအကျတွေဆိုတော့မတော့အဲ့ဒါမျိုးလိုပဲလောဘဒေါသမောဟဆိုတဲ့ဒီသဘာဝတရားတွေအလောဘအရောဏအမောဟဆိုတဲ့သဘာဝတရားတွေရှိနေသေးတယ်ဆိုင်ရဆိုင်ရအကြောင်းတရားတွေဟာဆိုင်ရဆိုင်ရအကျိုးတရားတွေဆက်လက်ပြီးတော့ရှင်းပန်းနေမှာပဲလို့ပြောတာနော်ကဲ apply လုပ်ကြည့်အောင်လောဘဖြစ်တယ်ဆိုတာလောဘဖြစ်တယ်ပစ္စည်းလေးတစ်ခုကိုလိုချင်တဲ့လောဘစိတ်ကလေးအဲ့ဒီလောဘဆိုတဲ့ဘောလေးပေါ်လာနေတာဒီပါးလေးတွေးနေတဲ့စဉ်းစားကြည့်။လူကျင်တဲ့စိတ်နဲ့လည်းတွေးနေဦးလား။မင်းပါဗျာ အဲ့ဒီလိုချင်တဲ့အတွေးလေးဆိုတာလောဘနဲ့ရှင်းနေတဲ့စိတ်တွေဖြစ်နေတာပဲလေလိုချင်တဲ့အတွေးလေးပြီးရောရှိနေဟုတ်ကဲ့လောဘလို့ရှိနေတဲ့များလိုချင်တဲ့အတွေးလေးတွေးနေလိုက်တယ်ပြီးတော့စကားကပြောလိုက်တာတဲ့တကယ်နဲ့ဒီလိုချင်ကြောင်းမှပြောလိုက်သူကစားရပြောအဲ့တော့ပြောလိုက်တဲ့အတန်ဒီစိတ်ကကောမန်းမုန်းလိုက်တာပြောရတဲ့အတန်လေးကဘာကြောင့်ဖတ်လာလဲဆိုရင်ဟောဒီကြိုတဲ့စိတ်ကနေချုပ်လို့လိုက်တာအဲ့ဒီအတန်လေးအဲ့ဒီအတန်လေးလည်းပဲသူကဆက်လက်ပြီးတော့ရှိနေမှာသူလူရင်တဲ့စိတ်မကုန်သေးတဲ့ကြိုရင်ရောက်ပြီးပြောလိုက်နေတယ်ကျုပ်လည်းအဲ့ဒါကလူတရားကိုသိနေဖြစ်နေတယ်ကဲသူတော့သူရှားလာသွားလာတာတွေကတော့ဒီကြိုရင်မှုနဲ့ပတ်သက်တာမဖြစ်ဘူးကဖြစ်တယ်အော်လောဘလေးရှိနေတယ်ဗျာလောဘနဲ့ပတ်သက်တဲ့အတွေးလေးတွေသူရှိနေတယ်ဒါစိတ်ပိုင်းဆိုင်လောဘနဲ့အတွေးရှိတယ်လို့လောဘနဲ့ပတ်သက်တဲ့အပြောလေးတွေပြောနေနေတယ်လောဘကိုအခြေပြုပြီးတော့သွားလာလုံးလိုက်လှုပ်ရှားနေနေတယ်အော်ဒါယုတ်တရားလေးဖြစ်နေတယ်ပြောဆိုတရားရဲ့သွားလာလုံးလိုက်နေတာယုတ်တရားလေးဖြစ်တယ်ဟုတ်ကဲ့ကဲလူရင်းစိတ်ကောင်းပါလေကြောက်ရမရှိတော့ဘူးဆိုတဲ့အတူအဲ့ဒီအတွေ့လည်းမတွေ့တော့ဘူးအဲ့ဒီအပြောလည်းမပြောတော့ဘူးအဲ့ဒီအလုပ်လည်းမလုပ်တော့ဘူးဘယ်လိုဆိုတော့နော်အဲ့ဒီလိုလေဒေါသဆိုတော့ထင်ရှားတယ်သူတွေမှာစိတ်ဆိုးနေတဲ့အချိန်ကြီးစိတ်ဆိုးနေလို့ရှိရင်ဒီတွေးနေပါလေတွေးမချိန်မှန်တာတွေလည်းတွေးဒေါသဖြစ်စရာတွေတွေးနေအဲ့ဒါကဒီလိုနေပြီးတော့ဒီအတွင်းကိုဆက်လက်ရှင်းသားနေတာတော့ဘောဓဆိုတဲ့ဟဲ့တရားကနေပြီးတော့ဟိသိပတိနဲ့ယေရှုပြုပြီးလို့ဖြစ်တာဟိသိပတိနဲ့သူကဆက်ဖို့လို့ဘယ်လိုဆက်ဖို့လို့လဲတော့ဆိုရင်ကြည့်အမြင့်ကနေပြီးတော့မျက်စိယေရှုကိုစုပ်ပြီးတော့တင်ပြနေပြီးတဲ့ကြောင့်ဒီနေ့ကအတိရေအရွက်တွေအပွက်တွေရှင်းသားနေတာလေအဲ့ဒါလိုပဲဟောဒီဘောဓကဘောဓကအမြင့်အဲ့ဒီအမျက်ရှိနေသေးတဲ့များသူကမကျေနပ်တဲ့အတွေ့အကြုံတွေတွေ့နေတယ်။အဲ့ဒါမကျေနပ်တဲ့စိတ်တွေပေါ်လာ။ဒါတန်တပြိတ္တံနေစာတမ်းမှာဟိတပြိတ္တံနေစာတမ်းမှာတာလေ။အဲ့ဒီမကျေနပ်တဲ့အတွေ့အကြုံတွေတွေ့နေမှာဘူး။သူပြောမယ်ဆိုရင်တက်တက်ခေါက်ခေါက်ဖြစ်နေတာ။ဟုတ်။အဲ့ဒီတက်ခေါက်ဆိုတဲ့အတန်ကဒါစိတ်တစားတယ်ဆိုတော့အဲ့ဒီအတန်ကိုဒီဝါထုတ်လုပ်တာတော့အကျဉ်းသားတဲ့ဒေါသကနေပြီးတော့ဒီစိတ်တွေကထောက်လို့လိုက်တာဟုတ်ကဲ့အော်မကျဉ်းသားတဲ့အတွေ့အကြုံတွေမကျဉ်းသားတဲ့အပြောတွေလည်းပြောနေတယ်အတ္တမဏ္ဍီလည်းတွေးနေတယ်ဟောနောက်ဆုံးညာတော့ဒီမကျဉ်းသားတဲ့အလုပ်ဒေါသရှိနေပြီဆိုရင်လူကလေခြေထောက်တွေပဲဆောင်းအောင်နေသွားတယ်တကားတွေပဲဆောင်းပိတ်ခြင်းပိတ်တာပစ္စည်းတွေပဲတာမန်ချတာမဟုတ်ဘူးတွတ်ချလိုက်တာဟုတ်ကဲ့ဒေါသဖြစ်လာတဲ့အမှုရာတစ်ခုကချမ်းသာနေစိတ်ကြည်သွားရတာအဲ့ဒါတော့မဟုတ်တော့ဘူးစိတ်ကြည်သွားတာတဲ့တိုင်နဲ့ခြေတက်တဲ့အတွေ့အကြုံအဲရလူတွေဒီတစ်ခါတည်းအတွေ့ကြီးကြပေါင်းတယ်နော်စိတ်ဆုံးနေတဲ့အချိန်မှာဆိုလို့ရှိရင်အိုးပြောင်းနေပြောင်းရက်ရလာလို့နှက်ရလာလို့စိတ်လေးနဲ့ကြည်သွားတော့ဆွေးကြီးတဲ့ခန္ဒီရဲ့ဖြစ်ပေါ်အဲ့လိုဖြစ်တာအရင်ကဆွေးကြီးတဲ့ခန္ဒီရုံးမဖြစ်ဘူးလက်ပြီးနဲ့လို့ဆယ်မလားရိုက်မလားနဲ့မလားအော်ဒေါသလေးနဲ့ကြည်သွားရင် I'm so sorry လို့လာနော် I apologize အဲ so sorry ဖြစ်ကုန်တာဒီဒေါသရှိပြီးရင်ခဏက apologize လုပ်တယ်လို့ဒီလိုဖြစ်တယ်အဲ့ဒါကိုမြတ်စွာဘုရားအေတုတ္တိလို့ပြောတာအေတုတ္တိလို့ပြောအေတုပစ္စည်းဆိုတာဒါပြောတာဒါအဲ့ဒါဆိုရင်အန္တရာယ်ကင်းဖို့ရပါလားဒီလိုအဲ့ဒီအကျင့်ဆိုတော့ခုနကကြီးပြောဖြစ်နေတယ်ဟုတ်ကဲ့အဲ့တော့အရေးကြီးတာကတော့ကိုယ့်ကိုယ်ကငါမကျင့်တဲ့အတွေ့တွေဘာလို့တွေ့နေလဲ။ဩဒီယောဂကြောင့်ငါဒီယောဂဖယ်မဖြစ်တယ်ဆိုတော့အတွေ့တွေ့ရတယ်။ငါဘာလို့မကျင့်တဲ့အတွေ့တွေတွေ့နေလဲ။ငါဘာလို့တယောက်တည်းတက်ခေါက်နေလဲ။တက်ခေါက်နေ။ငါဘာလို့ကျန်နေနေနေလောက်နေလဲ။ဆိုလို့ရှိရင်ဩငါတည်းကယောဂရှိတယ်ဒီတော့ကလေးဖြောင်းလိုက်တာနဲ့တကယ်နဲ့ခုနကလေးမလာတော့ပုံမသွားပြောလဲရင်ကြီးသွားပြီသွားလာလိုက်ရင်လာတော့ပြီတော့တရှိလို့ရှင်ခုနကပေါ်မှန်းလို့တာမရှိတော့ဟုတ်ကဲ့အဲ့ဒီသဘောကိုပြောတာဒါဟေတုပစ္စည်းပဲအဲ့တော့အစားဝင်လာတာလေဒ လောဘငြိမ်းသွားတဲ့အခါဒေါသတွေငြိမ်းသွားတယ်ဆိုတော့သူ့အပြုအလိုတရားငြိမ်းရမှာမဟုတ်ဘူး။ဘာဝင်လာတာငြိမ်းရလို့အရောဒါကပြင်းပြေးနေတယ်။ဒီဥပ္ပါဒ်ကသူ့နားလည်သွားပြီးတော့ဟောအကျိုးလိုလာတဲ့စိတ်ကလေးဝင်လာတယ်။ဘာလို့မိတာမှားတယ်လဲအဲ့ကြောင့်ဖြစ်။ဒါပြောမိတာလေးပြောသွားလို့လားစဉ်းစား။ဟုတ်ကဲ့အာရောဂါလေးဝင်လာရင်အဲ့ဒီကိုစဉ်းစားဒေါသဝင်နေတယ်ကတော့ဦးလဲတော်လဲသေးတယ်ပြောမယ်ဆိုရင်ဆဲတယ်အာရပါရပြောမယ်အဲ့ဒီဒေါသလေးလည်းပြတ်သွားပြီးတော့အာရောဂါသဘောလေးမိစ္ဆာသဘောလေးလည်းဝင်လာနိုင်ရောခဏဖြစ်သွားကြတယ်ဟုတ်ဒေါသပြောက်သွားတော့သူရောက်လာအာရောဂါပြောက်ရောက်လာကြတာပဲနော်ဒေါသပြောက်သွားပြန်လို့ရင်ခဏအာရောဂါရောက်လာကြတယ်အာရောဂါရောက်လာတဲ့အခါကျပါပြီသူလူရမယ်တားရမယ်ဘုရင်ကိုကြီးမရမယ်ဆိုတဲ့အတွေ့အကြုံတွေ့လာရင်ကိုယ့်ပစ္စည်းကိုဆုံးလို့ချင်တယ်တွေ့ချင်တယ်မွေးချင်တယ်ဆိုတော့အဲ့လိုအတွေ့အကြုံတွေ့လာတယ်ဟုတ်လားဒီတွေ့မျိုးတွေ့လာတယ်ပြောလာတယ်ဆိုလာတယ်လောက်တိုင်းလာတယ်ဟောအာလောဘဝင်လာလို့ရှိတယ်လောဘဝင်လာရင်အဲ့ဒီတွေ့တွေကိုပြောက်ပုံများတို့ဒီပဲမောဟဝင်လာရင်ဘယ်လိုဖြစ်မောဟဝင်လာလို့ရှိရင်တဏှာတွေဖြစ်လာအော်ပဋ္ဌာန်းဆိုဘုရားဟောတာဟုတ်ကဲ့ဘယ်လိုပြောနိုင်မှာတော့ဘယ်လိုဖြစ်တော့တောင်းမှာပဋ္ဌာန်းဟောတာလည်းဟုတ်ဒါရွတ်နေလို့ကုလိုရတာဟုတ်ကဲ့အတွေ့အကြုံဝင်လာပြီးတန်တရားတွေဖြစ်လာဓမ္မောဟဝင်လာစိတ်တွေကမတည်ငြိမ်မှုတွေပါလာတယ်အော်ဘောဟဓိစိတ်တွေဖြစ်တယ်အော်ဘောဟရှိနေရင်အဲ့ဒီအတွေ့အကြုံဝင်နေမှာပဲဒါကမောဟကနေပြီးတော့ဖြစ်သူကနေပြီးတော့ထောက်လို့နေတာနော်မောဟကထုတ်လို့နေပြီးတဲ့ကြောင့်သာမယဝင်လာတယ်။ဟိုမငြိမ်သက်တဲ့အတွေ့အကြုံတွေလာတယ်။မယုံကြည်တဲ့အတွေ့အကြုံဝင်လာတယ်။ဟောမောဟကနေ။အဲ့လိုမဟုတ်ပဲနဲ့သိသိချာချာအသိဉာဏ်နဲ့စဉ်းကျင်စဉ်းသက်တတ်တာကိုဉာဏ်ရလာပြီဆိုရင်ခုနကဟောတန်တရားဆိုတဲ့အတွေ့အကြုံမလာတော့ဘူး။တန်တရားဆိုတဲ့အတွေ့အကြုံမလာတော့ဘူး။စဉ်းကျင်တဲ့နေရာမရှိတော့ဘူး။အာမောဟဆိုတဲ့ဉာဏ်ရလာတဲ့အခါကျတော့ဒါတွေကြောက်တယ်အဲ့ဒါကိုပြောလို့လားတိတိပစီဆိုတာဒီလေးလေးကိုဆိုလိုပါတယ်။ဒေါသတွေဒေါသတွေမောဟတွေဆိုရက်ဒီအကြောင်းတရားတွေထိတ်တရားတွေမိမိရဲ့တဏ္ဍမှာရှိနေလေးတဲ့များအတွေ့တွေလည်းဆက်ပြီးတော့ဖြစ်နေတယ်ပြောမှုဆိုမှုတွေလောက်တိုင်မှုတွေလည်းဆက်ပြီးတော့ဖြစ်နေတယ်ဒါကိုဘယ်လိုနေပြီးတော့ဖြစ်ပေါ်စေတာလို့ဆိုရင်ဒေါသဒေါသမောဟဆိုရက်ဒီထိတ်တရားတွေကဒီဆရာအကျိုးတရားတွေရှင်းတမ်းလေအောင်ဆက်လက်ဖြစ်နေအောင်လုပ်နေတာတို့ဒါကိုဒီဒီတတိကိုခေါ်ပါလေအဲ့ဒါကိုမြတ်စွာဘုရားကဟောနော်ဧတုဝေတုသံယေကာဏဓမ္မနံတံဘုဒ္ဓံနေသဗ္ဗပါဏံဧတုတိစေနတိစေယောဧတုသောဘောဓောတံဘောဟံဘောဝရသောတာအမောဟံဆိုရယ်ဟိသောပါတရားတိသေးတဲ့တန်ရေကနာတို့၆ပါးနဲ့ရှင်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်စေတ္တရားတို့အား၎င်းတန်တဘုဒ္ဓံတို့ဟိတ်နေဟိတ်နေရှင်တဲ့စိတ်တရားတို့ရဲ့စိတ်တရားတို့အကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဥပါဒေစာယုတရားတို့အား၎င်းဒေတုပစ္စေနာဟိတုတတိဖြင့်ပစ္စေယောဥပါဒါရကောကျေစုပြုရသည်ဟောဒီရှင်ပြတ်တည်းဖြစ်ပါမည်တော့ဤဒီဤတော်ကွာရှင်ဘုံတော်နဲ့ခြင်းရှင်တော်ပြတရားသည်အဝါစာကောင်းသောမသိဟောကြားတော်မူခဲ့ပါပေသတည်။ဤဒီမဲ့ဒီနေ့အပိုင်းစ်အခြားမြတ်ဧဒနာပြီးဆုံးပါပြီ။နောက်ရက်နောက်မှာဆက်ပြီးတော့အခြားပစ္စည်းတွေနဲ့ဘယ်လိုဆက်လွယ်ပြီးတော့ဖြစ်ပေါ်လဲဆိုတာကိုဆက်ပြီးတော့ဟောပေးပါမယ်။အဲ့ဒါမြန်မာချင်းကဘယ်လိုလဲပြည်တော်ကဘုရားမြတ်စွာဘုရားတော်ကလည်းပဋ္ဌာန်းတရားတော်ကြီးကိုနိုင်ပတ်သားပြီးတော့ဒီလိုဘုရားဒေသခံတဲ့ကျောင်းရအစ်စ်မန္တလေးကိုပြုပြီးတော့အကြောင်းပြန်အကျိုးပြန်နေကိုရရှိပြီးတဲ့အခါမှာဘုရားမြတ်စွာဘုရားတော်ကြီးရဲ့အကြောင်းပြရတဲ့ခြင်းရာဖြစ်တဲ့နိဗ္ဗာန်ဆန္ဒကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေ။ဘုရားဘုရားသတ္တဝါများစွာ
သတ္တဝါများစွာ
ဝိယံကွာ
ဝိယံကွာ
သံဃာကြပါစေ
သံဃာကြပါစေ
သတ္တဝါများစွာ
သတ္တဝါများစွာ
ဝိယံကွာ
ဝိယံကွာ
အသရာမကပိပိဘောနိဗ္ဗာန်ယန္တုတာရောဓမ္မောဒရံဘောဝတ္တောကဘောဝစိတ်တောင်းကင်းကြောင့်ချီတရားစေကိုဒီဝိရောဝန္တာရှင်ကြတောက်ကဲ့နာရယဘုံတော်သောဝိဒါတာမေပူဇာခြင်းတော်ဒီရေတာအစိတ်တော်ဥညာရသည်သမုဒ္ဒံပင်ကြပေကုန်ဤမတင်ကဲ့သို့ကျင့်ရှင်တွင်ရောက်ပြီမရောက်အောင်ပေသာအဖို့သည်ဟောလူဝိစေစေတည်းဖြစ်ကြပါစေဦးမည်အသရမကံဥခြင်းလေကွာလာခြင်းနဲ့ကျင့်စီခြင်းနဲ့ရှင်းတတ်သောဒီဒီဝံကိရိတံဘုကလည်းကြီးကြီးရာအစီဖြစ်ပေသာသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အင်းညိုတော်သို့သာရောတရားသိခြင်းစိတ်ကောင်းဝင်ရသူတော်စေများတို့သည်ယံသူပါရမီအဆင့်အဆင့်မြင့်နေရင်၍မနဲ့ပုံသေးဆက်ရောက်တော်မူကြပါ